Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မေလ3ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်လေးကိုမိတ်ခင်ပြောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းဒိုမီတာ24.25/32.50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ဤတန်စမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပါလက်စတိုင်းသမ္မတမာကိုအပတ်စတိုပထမဆုံးအကြိမ်ဖြစ်အင်ဗီယိုမှာဒီကနေ့တွေ့ဆုံမှုရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကစွပ်ဖက်ခဲ့တဲ့စစ်ဆေးချက်ကိုစုံစမ်းစစ်ဆေးမှုပါဝင် FBI ကြီးခဲ့တဲ့စောင့်ချက်တွေကိုပြန်လည်ကြားနာစစ်ဆေးနေပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှာသောတာရှင်နေနာဆင်ကြမှာကဥရောပ၃နိုင်ငံခီးထွက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီကနေ့မှာအီတလီကိုရောက်သွားပြီးတော့သူ့ကိုအီတလီနိုင်ငံရဲ့ဂုံတူးဆောင်နိုင်ငံသားစုချီးမြှင့်ဖို့အစီအစဉ်ထားတာလို့သိရတဲ့ကြောင်းကို
ဒေါ်ဆန်းစုကြည်ကအီတလီကိုဒီနေ့ရောက်နေပြီဆိုတာကြားပါတယ်။ဟိုဒါလည်းအီတလီဝင်ကြီးချုပ်ကဖိကြားရဲ့အရာပေါ့လေ
။ဥရောပခြေဆိုင်မြမရေးလေးလာဆောင်ကြည့်သူဦးနွေအောင်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်ဒီကနေ့မှာကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အထိမ်းအမှတ်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့နိုင်ငံတကာသတင်းတောက်တွေပြင်မြမသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မြမသတင်းမီဒီယာတွေကဝေဖန်ထားတာတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လေးဦးနဲ့မတ်တကီထပ်တူကကြီးညာပေးတော့မှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပါလက်စတိုင်းသမ္မတမာကော့အပတ်စတိုပထမဆုံးအကြိမ်ဖြစ်အင်ဗီယိုမှာဒီကနေ့တွေ့ဆုံမှုရှိပေမဲ့တန်တမာရေးအရာထူးထူးခြားခြားရလဒ်တွေထွက်ပေါ်လာဖို့မျှော်လင့်ချက်တွေကတော့အားနည်းနေပါရဲ့။သမ္မတထရန့်ကတော့အီဇွေးနဲ့ပါလက်စတိုင်းကြားငြင်းငြိမ်းမရနိုင်စရာအကြောင်းရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားတာပါ။ပါလက်စတိုင်းသမ္မတကလည်းသမ္မတထရန့်လက်ထက်မှာဆက်စပ်ဖြစ်နေတဲ့ချီချမြင့်နေပြီဖြစ်တဲ့ brief card တွေကိုအဆုံးသတ်နိုင်မဲ့တမိုင်းဝင်သဘောတူညီချက်တွေရရှိနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းမကြသေးရင်ကပဲပြောဆိုထားပါရဲ့။ဂျော်ဒန်မြစ်နောက်ဘက်ကန်ဒီတာကပါလက်စတိုင်းအာဏာပိုင်ဖွဲ့ရဲ့ခေါင်းဆောင်သမ္မတအဘတ်စ်အနေနဲ့ငြင်းငြိမ်းဆွေးနွေးပွဲတွေကိုပြန်လည်အတွက်တွင်းနိုင်မဲ့သမ္မတထရန့်ရဲ့အစီအစဉ်တွေကိုနားထောင်ဖို့ရည်ရွယ်ထားတယ်လို့လည်းပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။အချိန်နဲ့မှာပဲပါလက်စတိုင်းသမ္မတအနေနဲ့ပြည်ရင်းပြည်ပမှာမိမ့်မိန်လာနေတဲ့သူ့အခန်းကဏ္ဍကိုတိုးတက်အောင်လုပ်ဖို့ညှော်လင့်နေဖို့ရတယ်လို့လည်းအကဲခတ်တွေယူဆနေကြတာပါ။သမ္မတတက်တန်း50ဆယ်နှစ်ကြာတာဝန်ယူထားတဲ့အသက်80နှစ်အရွယ်ရှိဖြစ်တဲ့ပါလက်စတိုင်းခေါင်းဆောင်ဟာပြည်ရင်းမှာလူကြိုက်နေလာနေပါတယ်။ကြာသေးရင်ကလူလူစစ်တမ်းတွေရအချင်းပြည့်ချဆားနေတယ်ဆိုပြီးပါလက်စတိုင်းအာဏာပိုင်ဖွဲ့ရဲ့ခေါင်းဆောင်မှုတွေကိုသဘောမကျတဲ့အတွက်ပါလက်စတိုင်းသုံးပုံနှစ်ပုံလောက်ကသူ့ကိုယာယီကထွက်ပြေးနေကြညပါတယ်။သမ္မတအပတ်စ်ဖာတာပါတီယာဆိုရင်လည်းဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ပြန်ပြက်ပါလက်စတိုင်းအုပ်စုဖြစ်တဲ့ဟားမတ်စ်အဖွဲ့ရဲ့နိုင်ငံရေးအရာစင်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဌာန FBI ရဲ့အကြီးအကဲ James Comey ကိုပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့ရဲ့အခရာကျတဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအခုပဲလွှတ်တော်မှာကြားနာစစ်ဆေးနေပါတယ်။သမ္မတ Donald Trump ရွေးကောက်ပွဲအနိုင်ရရေးအထောက်အကူဖြစ်အောင်ရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တာတွေအပေါ်သူ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းကြားနာစစ်ဆေးမှာပါ။အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာ FBI ညွှန်ကြားရေးမှူး Comey ထွက်ဆိုနေတာဖြစ်ပါတယ်။သမ္မတထရန့်ရဲ့ရွေးကောက်ပွဲမှာရှင်ပြိုင်ခဲ့သူနိုင်ငံခြားရေးဝန်ကြီးဟောင်ဟီလာရီကလင်တန်အတွက်အလုပ်လုပ်ပေးခဲ့တဲ့ဒီမိုကရက်ပါတီရဲ့ကွန်ပျူတာတွေကိုရုရှားဆိုရကဂျာဝင်ဖောက်ထွင်းခဲ့တာဒီအပေါ်စုံစမ်းစစ်ဆေးသူတွေဘာတွေတွေ့ရှိထားသလဲနောက်ဆက်တွဲအနေနဲ့မစ္စစ်ကလင်တန်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့အပေါ်အထင်အားစေတဲ့အီးမေးလ်တွေ WikiLeaks ကနေတဆင့်ပေါက်ကြားထွက်လာခဲ့တဲ့ကိစ္စနောက်သမ္မတထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေနဲ့ရုရှားဆိုရတာဝန်ရှိသူတွေကြားပူးပေါင်းကြံစီမှုဖြစ်နိုင်ခြေတွေနဲ့ပတ်သက်ပြီးတေချာပေါက်မေးမြန်းခံရမှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲပြီးဆုံးခဲ့တာ6လရှိခဲ့ပြီဖြစ်ပေမဲ့လည်း FBI ညွှန်ကြားရေးမှူးကိုမီရဲ့အခန်းကဏ္ဍကတော့ Mr. Trump နဲ့ Mrs. Clinton ကြားအတော်လေးအငင်းပွားစရာအကြောင်းအရာတစ်ခုဖြစ်နေစေပါ။မနေ့အင်္ဂါနေ့တုန်းက Mrs. Clinton ကရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့လူသိရှင်ညာထုတ်ဖော်ပြောဆိုတဲ့အထက်မှာလည်းသူမရွေးကောက်ပွဲရှုံ့နိမ့်ခဲ့ရတာမှာကိုမီကြောင့်လဲပါတယ်လို့ပြောဆိုခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီကနေ့မနေ့ပိုင်းလူလူအားလူလာများရဲ့အခြေမှဖြစ်ခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူရှိဦးထက်မနည်းသေဆုံးပြီး25ရာလောက်ဒဏ်ရာရတဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနကပြောပါရဲ့။တိုက်ခိုက်မှုတွင်မြောက်တန်ဒိဆာချုပ်ဖွဲ့နေတိုးတပ်ဖွဲ့ကတန်ချက်ခါရင်ဒဇင်းကိုပြစ်မှတ်ထားတိုက်ခိုက်ခံရတဲ့အကြောင်းလဲအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပြောင်းဝဲရပုဂ္ဂိုလ်အမေရိကန်ရဲတပ်ကဘူဂျီပီဆာဗင်ကအတူတူပြောဆိုခဲ့တာပါ။ဒဏ်ရာသူတွေထဲမှာမာမိတ်တပ်ဖွဲ့ဝင်3ဦးလည်းပါဝင်ပြီးအသက်အန္တရာယ်တော့မစိုးရိမ်ရဘူးလို့လည်းပြောဆိုခဲ့ပါတယ်။ကဘူးမျိုးတော်ကအမေရိကန်တန်ရုံအနီးပောက်ကွဲမှုကြောင့် နားမှာရှိနေတဲ့အရက်သားတွေရဲ့ကားတွေလည်းထိခိုက်ပျက်စီးခဲ့ရပြီးပောက်ကွဲမှုတန်ခံရသူအများစုဟာအရက်သားတွေဖြစ်တယ်လို့လည်းကိုယ်တိုင်တွေ့မြင်ခဲ့သူတွေကပြောဆိုခဲ့ကြပါတယ်။ Alexis Islan စစ်သူကြောင့်ပေါ်ကတော့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာထားပါတယ်
။ရုရှားကကမကထလုပ်တဲ့ Syria အဖြစ်ရဲ့ရေးဆွေးနွေးပွဲကိုကာဇက်စတန်နိုင်ငံ Astana မြို့တော်မှာဒီကနေ့ဗုဒ္ဓဟူးနေ့နဲ့ကြာသာပတင်းညတို့မှာကျင်းပနေတာမှာတော့အမေရိကန်နိုင်ငံဆိုင်ဝန်ကြီးဌာနရဲ့ကိုယ်စားလှယ်လေးလေ့လာသူအဖြစ်နဲ့တက်ရောက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားဆွေးနွေးပြောဆိုပြီးတဲ့နောက်မနေ့အင်္ဂါနေ့ကအမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဒီဆောင်ရွက်ချက်ကိုအတည်ပြုတာပါ။ Syria စစ်တပ်ရဲ့လေဓာတ်အခြေစိုက်စခန်းကိုအမေရိကန်တို့ဒုံးကျည်တွေနဲ့တိုက်ခတ်ပြီးနောက်ပိုင်းနှစ်နိုင်ငံခေါင်းဆောင်တွေရဲ့ပထမဆုံးအချိန်ထက်ရဲ့ဆက်သွယ်ပြောဆိုမှုလို့ယူဆရတဲ့မနေ့ကဆွေးနွေးမှုကတော့အမေရိကန်သမ္မတအင်ဂျီရောကအလွန်ကောင်းမွန်တဲ့ဆွေးနွေးမှုအဖြစ်ပြောဆိုထားပါတယ်။ Syria အစိုးရရဲ့ဓာတ်တုလက်နက်တုံတိုက်ခတ်မှုကြောင့်အရက်သားတရားနီးပါးတေဆုံးခဲ့တာကြောင့်လေအမေရိကန်တို့ဒုံးကျည်နဲ့တိုက်ခတ်ရတာလို့အမေရိကန်သမ္မတကပြောဆိုခဲ့တာပါ။ Syria အပေါ်အမေရိကန်ကဒုံးကျည်တွေနဲ့တိုက်ခတ်ခဲ့တာကိုတော့ရုရှားအစိုးရကစိတ်ဆိုးဒေါသထွက်ကြောင်းတုံ့ပြန်ခဲ့တာပါ။မနေ့အင်္ဂါနေ့ကဆွေးနွေးမှုမှာတော့လူသားချင်းစာနာထောက်ထားမှုအရာရောတခြားအကြောင်းတွေအတွက်ပါရေးချင်းငြိမ်းချမ်းရေးရရှိစေရေးအတွက်စစ်မဲ့ဆောင်တွေပေါ်ပေါက်လာရေးကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမဲခင်ဆန်မြန်မာပိုင်းစီစဉ်ရဲ့ဘုံလုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကိုရီးယားကျိုးဆွဲကတင်းမာမှုတွေနဲ့ဒေသတွင်းမှာတရုတ်နိုင်ငံရဲ့ဩစတာကြီးထွားလာနေတာတွေကိုစိုးရိမ်မှုတွေထွက်ပေါ်လာနေချိန်မှာပဲအရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံကြီးဝန်ကြီး Rex Tillerson တို့ဒီသတင်းပတ်ထဲဝါရှင်တန်မှာတွေ့ဆုံမှုရှိနေပါတယ်။အမေရိကန်သမ္မတ Donald Trump တက်ရောက်ဖို့စီစဉ်ထားတဲ့နိုဝင်ဘာလအာဆီယံနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲတွေမှာတိုင်ပြီးနိုင်ငံကြီးဝန်ကြီးအဆင့်တွေ့ဆုံကြမှာပါ။အမေရိကန်ဆိုရသည်နဲ့ဒေသတွင်းနိုင်ငံတွေကြားထိတွေ့ဆက်ဆံမှုဂျိုးပန်းနဲ့အနေနဲ့တွေ့ဆုံကြဖို့အာဆီယံနိုင်ငံကြီးဝန်ကြီးတွေကတိုက်တွန်းထားတာလို့လည်းအမေရိကန်ဆိုရတောင်းရှိသူတွေကပြောပါတယ်။တွေ့ဆုံမှုတွင်ကုန်သွယ်ရေးပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးတရားမဝင်မောင်းခုမှုတွေရာဇဝတ်မှုတွေပါဝင်တခြားကိစ္စရပ်တွေကိုလည်းဆွေးနွေးသွားနိုင်မှုမျှော်လင့်တဲ့အကြောင်းဝန်ကြီးတီလာဆန်ကအစောပိုင်းမှာကလေးကပြောဆိုထားတာပါ။အင်ဒိုနီးရှားပါဝင်အာရှပစိဖိတ်ဒေသကိုအမေရိကန်ဒုတိယသမ္မတမိုက်ပန့်တောင်းရောက်ခဲ့ပြီးနောက်မှာပဲနိုင်ငံခြားရေးဝန်ကြီးဝါရှင်တန်မှာတွေ့ဆုံကြမှာလည်းဖြစ်ပါတယ်။ဒုသမ္မတရဲ့ခီးစဉ်အတွင်းမှာတော့စီးပွားရေးဆက်ဆံမှုတွေကိုတိုးမြှင့်ဖို့အကြံဖက်ဝါဒတိုက်ပြက်ရေးလိုလုံခြုံရေးကိစ္စရပ်တွေနဲ့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားမှုတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့အာဆီယံနဲ့ရင်းနှီးမှုတွေကိုတိုးမြှင့်သွားမယ့်အကြောင်းတွေကိုလည်းပြောဆိုထားပါတယ်
။မြောက်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့ဧပြီလကုန်ပိုင်းကဖမ်းဆီးခဲ့တဲ့တတိယမြောက်အမေရိကန်နိုင်ငံသားကိုဖမ်းဆီးရတာကဆန့်ကျင်ဖို့ကြံစီမှုတွေကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကဒီကနေ့မှပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကအမေရိကန်နိုင်ငံသားကိုဧပြီလ22ရက်နေ့ပျုံယျနိုင်ငံတကာလေးဆိပ်မှာဖမ်းဆီးလိုက်ပြီးဒီကင်းဆောင်ဒူးလို့ဖော်ပြထားတဲ့အမေရိကန်နိုင်ငံသားဟာနိုင်ငံတွင်းဝင်ရောက်နှောက်ယှက်ဖို့ရည်ရွယ်ခဲ့တာကြောင့်ဆန့်ကျင်မှုဆန်ရပြစ်မှုကျူးလွန်မှုနဲ့ဖမ်းဆီးတာလို့ကြေညာတာပါ။အမေရိကန်နဲ့ကုလသမဂ္ဂတို့ရဲ့တန်းခတ်ပိတ်ဆို့မှုတွေကိုအန်တုတဲ့အနေနဲ့မြောက်ကိုရီးယားဘက်က6ချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်မှုလုပ်လာနိုင်တဲ့အပေါ်စိုးရိမ်ချက်တွေနဲ့ကိုရီးယားကျွန်းဆွယ်တင်းမာမှုတိုးလာချိန်မှာပဲဖမ်းဆီးကံအမေရိကန်နိုင်ငံသားနဲ့ပတ်သက်တဲ့အချက်လက်တွေထပ်ပြီးတော့ထွက်လာတာပါ။ဖမ်းဆီးကံအမေရိကန်နိုင်ငံသားကင်ကပျုံယမ်းမြို့တော်မှာစီးရင်ခံပညာသင်ကြားပို့ချခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ပျုံယမ်းတိုက်သူသိပ္ပံနဲ့ဤပညာဌာနအတွက်စီးရင်ခံပညာသင်ကြားပေးဖို့ပါမောက်ခတူအနေနဲ့ဖိတ်ကြားခဲ့ပေမဲ့ကင်ကတခြားလုံးမြောက်ကိုရီးယားနိုင်ငံကိုကြံပြောင်းကြံပြန်ဖြစ်စေရည်ရွယ်ပြီးစန့်ကျင်ဆောင်ရွက်ချက်တွေနဲ့ပြစ်မှုကျူးလွန်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကပြောတာပါ။အမေရိကန်နိုင်ငံသားကင်ပြုလွန်ခဲ့တဲ့ဆိုတဲ့ပြစ်မှုကိုလည်းစုံစမ်းစစ်ဆေးနေပြီလို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းကဖော်ပြပါတယ်ရှင်
။အမေရိကန်ဘက်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ဘူးရဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတီဟာတရုတ်နိုင်ငံနဲ့ရင်းနှီးနှီးဆက်ဆံခဲ့ပြီးနောက်မှာပဲအမေရိကန်သမ္မတအင်ဂျီရောကိုအလဲလာဖို့ဖိတ်ကြားခံခဲ့ရတဲ့အတွက်ကမ္ဘာအင်အားကြီးလည်းဖြစ်အလူရှင်လည်းဖြစ်တဲ့နိုင်ငံကြီးနှစ်ခုကြားနိုင်ငံကြီးရမူအရာတွေကိုဗက်မြအောင်ထိန်းချုပ်ဖို့ကြိုးပမ်းမှုတွေလည်းပုံမှန်ခိုင်မာလာပါရဲ့။ရှီတောင်ရှန်နိုင်ငံများအသင်းအာဆီယံညီလာခံတွေကိုအလှည့်ကျဥပဒေဖြင့်ဖိလစ်ပိုင်နိုင်ငံမှာကျင်းပပြီးစီးခဲ့တဲ့စနေနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိလစ်ပိုင်သမ္မတကိုတယ်လီဖုန်းဆက်ဖိတ်ကြားခဲ့တာပါ။သမ္မတထရန့်ကတော့ဒေသတွင်းနိုင်ငံတွေမှာစိုးရိမ်မှုတွေပေါ်ပေါက်ခဲ့ရတဲ့အထိမြောက်ကိုရီးယားရဲ့ မစ်ဆိုင်တုံးစမ်းသပ်မှုတွေကြောင့်တင်းမာမှုတွေကြီးထွားလာနေတာကိုရော့ပါစီကိုအာရှတလောကဆူရရရဲ့အကူအညီတွေလိုအပ်တယ်လို့ပြောဆိုထားတာပါ။ဖိလစ်ပိုင်သတင်းမီဒီယာတွေမှာတော့တမန်တူတာတီးဟာအလုံများနေတဲ့အတွက်ဖိတ်ကြားချက်ကိုငင်းဆန်အောင်ငင်းဆန်နိုင်တယ်လို့လည်းဖော်ပြနေပါတယ်။တူပင်လေပင်တွေပိုင်ဆိုင်မှုကြောင့်ငင်းပွားမှုတွေရှိနေပေမဲ့ဖိလစ်ပိုင်တမန်တို့ဖြစ်တောင်းရင်ဝင်ယူခဲ့စဉ်ကဆားလို့အာရှမှာအမေရိကန်ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့တရုတ်နိုင်ငံနဲ့တမန်ကတူတာတီးကရင်းရင်းနှီးနှီးဆက်ဆံလာခဲ့တာဖြစ်ပါတယ်။
2019ခုအတွက် Freedom of Speech လွတ်လပ်စွာထုတ်ဖော်ပြောဆိုမှုစုကိုအမေရိကန်သမ္မတအင်ဂျူရောသတင်းတောင်များအသင်းကိုချီးမြှင့်ကြောင်းဂျာမနီလူ့ရုံးဝန်ဆောင်မှုမီဒီယာ Dashway ကကြေညာပါတယ်။အင်ဂျူရောသတင်းတောင်အသင်းအပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအယုံကြည်မရှိကြောင်းဒါ့ပြင်ပုပ်ကိုရေးဝေဖန်မှုတွေလုပ်ခဲ့တဲ့ကြားကပဲအမေရိကန်အစိုးရတည်ရဲ့မူဝါဒတွေအပေါ်ရက်တီဖော်ပြမှုတွေကစံတင်ရလောက်တယ်လို့ Dashway ကပြောဆိုတာပါ Dashway ရဲ့အထွေထွေညွှန်ကြားရေးမှူးပီတာလင်းဘော့ကလည်းအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီစနစ်ကိုအပြည့်အဝယုံကြည်တယ်လို့ပြောဆိုပြီးဒါကခိုင်မာအကောင့်နဲ့မီဒီယာပေါ်မှာမှီတည်နေရတာဖြစ်တယ်အင်ဂျီရောသတင်းတောင်များအသင်းကဒီဩစာတိတ်ကမကိုထိန်းချုပ်ထားနိုင်ဖို့အမှတ်ခံထားတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။လာမယ့်ဆွမ်းလဂျာမနီနိုင်ငံဘွန်းမြို့မှာကျင်းပမယ့် Dashway ရဲ့ကမ္ဘာမီဒီယာဖိုရမ်မှာဒီစုကိုချီးမြှင့်မှာဖြစ်ပါတယ်။အင်ဂျီရောသတင်းတောင်များအသင်းအခုလိုဆုရွေးချယ်ချီးမြှင့်ခံရတဲ့အပေါ်တိတ်ပြီးဂုဏ်ယူရပါတယ်လို့အသင်းရဲ့ဥက္ကဋ္ဌ Jeff Mason ကပြောဆိုပါတယ်ရှင
်။ကောလဦးနဲ့မတင်ကြီးထိုက်တုတ်ကတည်နေကိုကြီးညာပေးရကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒေါ်အောင်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ကြောင်းကိုတင်ဆက်ပေးကြပါမယ်ဥရောပသုံးနိုင်ငံခီးထွက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့မေလ3ရက်နေ့မှာတော့အီတလီနိုင်ငံကိုရောက်ရှိနေပါတယ်အီတလီဝန်ကြီးချုပ်ရဲ့တရားဝင်ဖိတ်ကြားခြင်းနဲ့တွားရောက်တဲ့အခုခီးစဉ်အတွင်းဒေါ်အောင်ဆန်းစုကြည်ကိုအီတလီနိုင်ငံရဲ့ဂုံဒူးဆောင်နိုင်ငံသားစုချီးမြှင့်ဖို့စီစဉ်ထားကြောင်းသိရပြီးတော့အစိုးရရရှိရတဲ့တွေ့ဆုံချိန်မှာတော့နှစ်နိုင်ငံကြားကုန်သွယ်ရေးဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေကိုအလေးထားဆွေးနွေးနိုင်ပွဲရှိတယ်ဆိုလို့ရှိတယ်လို့ဥရောပအခြေစိုက်မြမအရေးလေးလာဆောင်ကြည့်သူတွေကပြောပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်အကြောင်းစုံစမ်းမေးမြန်းထားတဲ့မက်ခင်ပြည်ထွေကပြောပြပေးပါလိမ့်မယ်
မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမတိယအင်ဂါနီတို့ကဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာ EU ဥရောပသမဂ္ဂအကြီးအကဲတွေနဲ့တွေ့ဆုံပြီးတော့မြန်မာရေးဆွေးနွေးခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့သူ့ရဲ့ဥရောပခီးစဉ်ဒုတိယတစ်ထောက်ဖြစ်တဲ့အီတလီနိုင်ငံကိုရောက်ရှိနေပါတယ်။အီတလီဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့အခုခီးစဉ်အတွင်းမှာဒေါက်ဆန်းစုကြည်ကိုအီတလီနိုင်ငံရဲ့ဂုဏ်ထူးဆောင်နိုင်ငံသားစုချီးမြှင့်ဖို့စီစဉ်ထားတာသိရတယ်လို့ဥရောပအခြေစိုက်မြန်မာရေးလေ့လာစောင့်ကြည့်သူဦးလွေအောင်ကပြောပါတယ်။
ဒေါ်ဆန်းစုကြည်ကအီတလီကိုဒီနေ့ရောက်နေပြီဆိုတာကြားပါလေဟိုဒါလည်းအီတလီဝန်ကြီးချုပ်ကဖိတ်ကြားရဲ့အရာပေါ့လေနော်အဲ့တော့အီတလီအနေနဲ့လည်းပဲဒီမြန်မာနိုင်ငံဒီမိုကရေစီရရှိရေးကိုအမြဲစင်တဆိုင်ခါလေဟိုကူညီပြီးတော့ပံ့ပိုးလာတဲ့နိုင်ငံတနေငံဖြစ်တယ်လေအဲ့တော့အခုလည်းပဲအဲ့ဒါဒီဟိုဒေါ်ဆန်းစုကြည်ဟိုဖိတ်ခေါ်ပြီးတော့သူကဒီ honorary citizenship ကိုလူဆောင်နိုင်ငံသားအစုကိုပေးဖို့အစီအစဉ်ရှိတယ်ပေးလည်းပေးမှာပဲဒီဥစ္စာကတော့အီတလီကသူတို့ကိုအမြဲပဲလှုပ်လာတဲ့အစဉ်လာဖြစ်ပါတယ
်အခုခီးစဉ်တွေဒေါ်ဆန်းစုကြည်အနေနဲ့အီတလီဝန်ကြီးချုပ်ပေါလိုဂျန်တလီနိုနိုင်ငံသားရွေးဝေကြီးအက်တလီနိုအယ်ဖာနိုတို့နဲ့တွေ့ဆုံမှုရှိသလိုတနင်္ဂနွေဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေအထူးသဖြင့်ကုန်သွယ်ရေးဖွံ့ဖြိုးရေးနဲ့လူပိုရေးဆိုင်ရာအကူအညီတွေကိစ္စအလေးထားဆွေးနွေးနိုင်ပွဲရှိတယ်လို့လည်းဦးလွေအောင်ကပြောပါတယ်
။အီတလီနိုင်ငံကတော့ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံအပေါ်မှာသရောကိုစေနာရှိတယ်။အဲဒါကြောင့်မလို့ဒီဂျွန်ဆန်းစုယောဘာကိုလာပြီးတော့အခုအီတလီကိုရောက်နေပြီးတော့သူနိုင်ငံရေးနောက်ပြီးတော့ cooperation ပေါ့လေဟိုဆက်လက်ပြီးတော့ဟို development တို့နော် trade တို့ economic တို့အဲ့ဒီကိစ္စတွေမှာတော့ကိုအဆင်ပြေပြေလုပ်ဝင်လို့ဟိုကျွန်တော်ယူဆပါတယ်တော့ကျွန်တော်ထင်တာကတော့ဟိုမပါတဲ့အချက်တစ်ချက်ကတော့စစ်လက်နက်ကူညီရေးပဲဖြစ်မယ်လို့ထင်ပါတယ်ဒါလည်းပဲဟိုတချို့မင်းအောင်နိုင်ရောက်လာတော့မှလည်းသူတို့ဓာရီကိုဟိုပြောပြမယ်လို့ထင်ပါတယ်နော်အဲ့တော့ဒီတော်စုအနေနဲ့ကတော့ development cooperation အဲ့ဒီဟာတွေပဲအများအပြားပါမယ်လို့တော့ကျွန်တော်ယူဆပါတယ်
ထိုဆန်းစုကြည်ရဲ့အခုအီတလီခီးစင်ကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရဖွဲ့စည်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ထိပ်တန်းတာဝန်ရှိသူတဦးအနေနဲ့ထိုဆန်းစုကြည်အီတလီကိုပထမဆုံးကျင်းလာရောက်တာဖြစ်ပါတယ်2013ခုနှစ်ကအီတလီကိုလာခဲ့တဲ့ခီးစင်အတွင်းမှာတော့အီတလီဆိုရအရာရှိတွေအပြင်ပုံရဟန်းဘီဂျီ Francis နဲ့လည်းထိုဆန်းစုကြည်တရားတွေ့ဆုံခဲ့တာပါဒီကြိမ်မှာလည်းပုံရံပီကြီးနဲ့တွေ့နိုင်တယ်ဆိုတဲ့သတင်းတွေထွက်နေပြီပဲလို့အတီတော့မပြူနိုင်သေးပါဘူး။အီတလီအထက်လွှတ်တော်မှကျင်းပမယ်။အီတလီအမျိုးသမီးများအဖွဲ့ဆိုင်ရာအစည်းအဝေးမှာဒေါ်ဆန်းစုကြည်အဖွဲ့မိတ်ကိုပြောကြားမယ်လို့လည်းသိထားရပါတယ်။ဥရောပသုံးနိုင်ငံခီးထွက်နေတဲ့ဒေါ်ဆန်းစုကြည်ဟာမနေ့ကတော့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့မြန်မာရေးဆွေးနွေးခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါက်တာ Task အပါအဝင် EU တာဝန်ရှိသူတွေနောက်ဘယ်လ်ဂျီယံဘုရင် Philip နဲ့လည်းတရားတွေ့ဆုံခဲ့တာပါအခုအီတလီခီးစင်ပြည်တော်ဒေါ်ဆန်းစုကြည်ဟာဗြိတိန်နိုင်ငံလက်ထံပြည်တော်ကိုခီးဆက်မှာဖြစ်ပါတယ်ဒီပြည်ထောင်စုကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဒေါက်ဆန်းစုကြည်ဒုတိယအကြိမ်တွားရောက်မှာဖြစ်ပါရဲ့ရှင်
။မှန်ကင်ပြထွေတင်ဆက်ထားတာပါ။ခုတစ်ခါမှာတော့ဒီကနေ့မှကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နဲ့အထိုင်းမတ်နဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။မမကန်သတင်းတွေအပါအဝင်သတင်းသမားတွေကြုံတွေ့နေရတဲ့စိန်ခေါ်အကဲဆက်မှုအများပြားရှိနေတယ်လို့ပြည်သူဝန်ဆောင်မှုမီဒီယာတွေပုတ်ကလစ်ကနဲ့အစိုးရကငွေကြေးပံ့ပိုးပေးထားတဲ့မီဒီယာဖွဲ့စည်းတွေကပြောဆိုကြပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အထိမ်းအမှတ်အဖြစ်နဲ့အမေရိကန်အတန်လှည့်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG နဲ့ George Washington တက္ကသိုလ်မီဒီယာနဲ့လူထုဆက်ဆံရေးဌာနတို့ကဖိုရမ်တစ်ခုကျင်းပပါတယ်။အမေရိကန်နိုင်ငံတကာသတင်းတောင်များရဲ့အရေးပါမှုမီဒီယာလွတ်လပ်ခွင့်ကိုကာကွယ်ရေးနဲ့သတင်းတောက်တွေလုံခြုံရေးတွေကိုဆွေးနွေးခဲ့ကြပါတယ်။ပြည်စုံကို VOA သတင်းတောက်မာရီယာမာတီယာလိုရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထက်ကပြပြပေးပါလိမ့်မယ်။
မှန်ကန်တိကျတဲ့သတင်းအချက်အလက်တွေရရှိဖို့လူလူရဲ့လူလာချက်ကြီးထွားလာတာသတင်းမှန်ရရှိရေးအပေါ်ကန့်တက်လာတဲ့အစိုးရတချို့ရဲ့ဆောင်ရွက်ချက်တွေကိုဥဆောင်ဆွေးနွေးသူတွေဆွေးနွေးခဲ့ကြပါတယ်။ NPR သတင်းအဖွဲ့အစည်းရဲ့အကြီးတန်းတာဝန်ရှိသူ Michael Oreski ကတော့အခုလိုပြောပါတယ်
They run the gamut from truly despotic places to
ကျွန်တော်တို့ဒီမိုကရေစီနိုင်ငံတွေလို့ရှင်းပြထားတဲ့တချို့နိုင်ငံတွေမှာသတင်းချက်လက်စစ်ဆေးမှုကိုထိန်းချုပ်မှုကသူတို့အစိုးရအဓိကလက်နက်လို့ဖြစ်လာတဲ့အခါမျိုးမှာတကယ့်အာဏာရှင်တွေလို့ကျဉ်းသုံးဆောင်ရွက်လာပါတယ်။ဆိုတော့သတင်းစုဆောင်ရယူဖို့အတွက်အင်တာနက်ကိုခက်ခဲဖြစ်စေပြီးတော့တချို့နေရာတွေမှာဆိုရင်အန္တရာယ်အောင်ရှိလာပါတယ်
။သတင်းချက်လက်တွေကိုလက်နက်တွေတပွဲအသုံးပြုလာနေတယ်လို့အမေရိကန်အတန်လွှင့်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG ရဲ့အုပ်ချုပ်ရေးမှူးဂျွန်လန်းစင်းကသုံးလုံးပြောဆိုပြီးဒီအခြေအနေကပိုတိုးလာနေတယ်လို့ပြောဆိုသွားပါတယ်။
You look at what's happening coming out of the Kremlin.
Russia ဆိုရကပါရီဆောင်ရွက်ဖြစ်ပျက်နေတယ်ဆိုတာကိုကြည်ပါ။ပြောဆိုနေတာတွေကအမှားတွေပါပဲ။မှန်ကန်တိကျတဲ့အချက်လက်တွေမဟုတ်တာတွေကိုမဟာဗျူဟာကြကြကိုဆောင်ရွက်လာနေတာပါ။ဒီဆိုရတွေအုပ်ချုပ်တဲ့ကမ္ဘာတစ်လွှားမှာအချက်လက်မှန်ယာယီကစိန်ခေါ်ချက်တွေရှိနေပါတယ်။တူရကီမှာလည်းအလားတူဖြစ်နေတာပါ။
ပြီးခဲ့တဲ့သတင်းပတ်တုန်းကပဲနေစည်းမချသတင်းထောင်များအဖွဲ့ RSF က2019ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အစီရင်ခံစာအညွှန်းကိန်းကိုထုတ်ပြန်လာမှာရုရှားနိုင်ငံကနိုင်ငံပေါင်း180ထဲမှာအဆင့်148မှာရပ်တည်ပါတယ်။2012ခုနှစ်ကစလို့လွတ်လပ်တဲ့ဥဆောင်သတင်းဌာနတွေကိုအစိုးရလက်အောက်သွတ်သွင်းတာဒါမှမဟုတ်လည်းတားမြစ်ပိတ်ပင်တာတွေလုပ်ခဲ့တယ်လို့လည်း RSF ကထောက်ပြပါတယ်။တူရကီနိုင်ငံမှာလည်းသတင်းလွတ်လပ်ခွင့်အညွှန်းကိန်းအဆင့်155မှာရပ်တည်နေပြီးအဆင့်4ဆင့်ပြုတ်ကျသွားတာဖြစ်ပါတယ်။ဒီမိုကရေစီဖွံ့ဖြိုးရေးလှုပ်ရှားမှုအဖွဲ့ Freedom House ကလည်းကမ္ဘာတစ်လွှားသတင်းလွတ်လပ်ခွင့်က73နှစ်တာကာလအတွင်းအနိုင်ဆုံးအဆင့်ကိုရောက်ရှိနေတယ်လို့ပြောဆိုပါတယ်။အရေးပါတဲ့ဒီမိုကရေစီနိုင်ငံကြီးတွေကသတင်းထောက်တွေ၊မီဒီယာတွေချိန်ချမှုအသစ်တွေရှိလာတာကိုအကြောင်းရင်းတစ်ခုအနေနဲ့ Freedom House ကထောက်ပြပါတယ်။CNN ရုပ်သံရဲ့ကမ္ဘာရေးရာသတင်းတောက် Alice Labotte ကတော့အခုလိုပြောပါတယ
် Not only is it more difficult for us to bring
ကမ္ဘာချင်းတွေကို American ပြည်တော်စုမှာတင်ပြခွင့်ရဖို့ခက်ခဲလာတာတင်မဟုတ်တော့ပါဘူးလေအခုလက်ရှိအခင်းချင်းရဆိုရင် American အချင်းတွေကိုတောင်ကမ္ဘာကိုတင်ပြဖို့မှာပါပုံပြီးခက်ခဲလာတာတွေ့ရပါတယ်ဥပဒေတွေအန္တရာယ်တွေကြောင့်တင်မဟုတ်ပါဘူးမီဒီယာအပေါ်မှာလည်းလေးစားမှုရှိဖို့လိုပါတယ်
American သမ္မတ Donald Trump ကမီဒီယာက American ပြည်သူတွေရဲ့ရန်သူဖြစ်တယ်လို့ပြောဆိုခဲ့ပြီး American သတင်းဌာနတချို့ကလည်းမမှန်မကန်သတင်းတွေဖြန့်နေတယ်လို့ဆိုဆွဲခဲ့တာပါသမ္မတ Trump ရဲ့မီဒီယာပေါ်ပုတ်ခတ်ပြောဆိုမှုကတခြားနိုင်ငံခေါင်းဆောင်တွေကိုနိုင်ငံတွင်းကမီဒီယာတွေအပေါ်စော်ကားမော်ကားပြောဆိုဖို့ရဲစေးတင်ပေးတယ်လို့ဖြစ်တယ်လို့လည်းနေစီမချသတင်းထောက်များအဖွဲ့ RSF ကပြောပါတယ် VOA နေနဲ့အမေရိကန်စုရရဲ့အားပေါ်မဟုတ်ဘဲဘဲမလိုက်သတင်းအဖွဲ့အစည်းတစ်ခုအနေနဲ့ဆက်ပြီးရှိနေမလားဆိုတဲ့မေးခွန်းကိုလည်း VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့အတန်းလှည့်လုံငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG ရဲ့အုပ်ချုပ်ရေးမှူးဂျွန်လန်းစင်ကဖြေကြားပါတယ်VOA အနေနဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့ VOA ရဲ့စီမင်းစည်းကမ်းပရိညာအရတရားဥပဒေနဲ့မညီတဲ့လုပ်ရဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင်
။မန္တလေးထိုင်တင်ဆက်ထားပါပါ။အခုထာမှာတော့အခုထာမှာလည်းဒီကနေ့မှကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အပေါ်သတင်းမီဒီယာသမားတွေဝေဖန်ထားတာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရလက်ထက်မှာတည်တည်တလားတော့တိုးတက်မလာဘူးလို့ပြည်တွင်းအခြေဆိုင်သတင်းမီဒီယာသမားတွေကသုံးသပ်ကြပါတယ်။အစိုးရတဲ့လက်ထက်မှာ access to information လို့ခေါ်တဲ့သတင်းရယူခွင့်ပိုင်းမှာအင်မတန်အားနည်းနေသေးတယ်လို့လည်းမေလ3ရက်နေ့ဒီကနေ့ပုတ်တူးနေ့မှာကြာရောက်တဲ့ကမ္ဘာ့ channel ဇင်းလွတ်လပ်ခွင့်နေ့မှာသတင်းမီဒီယာဖွဲ့စည်းတွေကဝေဖန်လိုက်ပါတယ်။ဒီစုံကတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်ခိုင်ကတင်ဆက်ထားပါတယ်။
မြန်မာပြည်ရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့9နှစ်လောက်နဲ့ရှင်ရင်တိုးတက်လာတယ်လို့ဆိုနိုင်ပေမဲ့လက်ရှိ NLD အစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့တော့အားရစရာမရှိသေးဘူးလို့ပန်မြန်မာအဖွဲ့ကမှတ်တည်တာစမ်းကြောင်းကပြောပါတယ်
ကျမတို့လွန်ခဲ့တဲ့10နှစ်လောက်အချိန်ကြီးတို့5နှစ်လောက်အချိန်ကြီးတို့နဲ့စာလို့ရှိရင်တော့အပြောင်းအလဲအများကြီးဖြစ်တယ်လို့ဆိုနိုင်ပေမဲ့တကယ်ဒီမိုကရက်တစ်ဆိုဆိုက်တီတစ်ခုကိုသွားဖို့လို့အတွက်အရေးအကြီးဆုံးအခင်းအကျင်းပေါ့နော်အဲ့ဒီအခင်းအကျင်းဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုရေးသားခွင့်ဖြစ်နေတော့ဒီအနေအထားကိုကြည့်နေဆိုရင်တော့ကျမတို့တိုးတက်လာပြီးအားရစရာကောင်းလာပြီလို့တော့မပြောနိုင်သေးတာအမှန်ပါပဲ
ဒီမိုကရေစီစနစ်တစ်ခုမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတာအင်မတန်အရေးကြီးတယ်ဆိုတာကိုအစိုးရရောလူထုပိုင်းမှာပါနားလည်လက်ခံမှုအားနေတယ်လို့သူကဆိုပါတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားခွင့်ဆိုတာကတော့နောက်မှလုပ်လဲရတာပဲဆိုင်းထားလို့ရတယ်ဆိုတဲ့အမြင်ဟာကျွန်မထင်တယ်အစိုးရမှာလည်းရှိနေပြီလို့နိုင်ငံသူနိုင်ငံသားတချို့မှာလည်းရှိကိုရှိပါတယ်အများစုကပေါ့နော်အဲ့ဒီအတွက်ကြောင့်လေဒါကိုအရေးကြီးတယ်လို့မထင်ဘူးဒါဟာဒီမိုကရက်တစ်ဆိုဆိုက်တီဒီမိုကရေစီနဲ့ရှင်သန်ဖွံ့ဖြိုးတဲ့လူ့အခွင့်အရေးတစ်ခုအတွက်အင်မတန်အရေးကြီးဆုံးအခြေခံအဆဆုံးအချက်ပဲလို့ပြည်ရဲ့အသိကနှစ်ခုလုံးမှမရှိသေးဘူးလို့ပဲမြင်တယ
်ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်အထိမ်းအမှတ်အခမ်းအနားကိုတော့ပြည်ချာရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO တို့ပူးပေါင်းပြီးရန်ကုန်မြို့ချက်ထရီယန်ဟိုတယ်မှာကျင်းပခဲ့ပါတယ်လက်ရှိအစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့access to information လို့ခေါ်တဲ့သတင်းရယူပိုင်ခွင့်ပိုင်းတိုးတက်မှုမရှိတာဟာအဓိကအဟန့်အတားဖြစ်နေတယ်လို့မြန်မာစာနယ်ဇင်းသမဂ္ဂ MJU အဖွဲ့ဝင်ဦးစောသက်ထွေးကပြောပါတယ
်အဓိကအဟန့်အတားကတော့ access to information ပေါ့သတင်းသိသိမှုတစ်ခက်နေတာသတင်းသိသိမှုကတက်ဆိုင်ရာဟိုအစိုးရရောဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူတွေနောက်လွှတ်တော်ကပြောရေးဆိုခွင့်ရှိတဲ့သူတွေဒီလူတွေတက်မလို့အပါအဝင်နေဖို့အတွက်သတင်းရဖို့အတွက်အရန်ခက်တယ်အဲ့ဒါကဘာများကဘယ်လိုတက်နေလဲဆိုတော့ကျွန်တော်တို့နားမလည်နိုင်ပါဘူ
းမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေဟာလက်ရှိ NLD အစိုးရတက်တန်းတနစ်တာကာလအတွင်းဘာတစ်ခုမှထူးခြားတိုးတက်လာတာမရှိဘူးလို့ပန်မြန်မာအဖွဲ့နဲ့တခြားမိဖတ်စာနယ်ဇင်းအဖွဲ့တွေကမေလ၂ရက်နေ့မှာထုတ်ပြန်တဲ့အကဲဖြတ်အစီရင်ခံစာမှာဖော်ပြထားပါတယ်နေစည်းမချသတင်းတော်များအဖွဲ့ RSF ကမကြသေးခင်ကထုတ်ပြန်တဲ့2019ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာညွှန်းကိန်းမှာတော့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ကထက်12ဆင့်တက်လာပြီးနိုင်ငံပေါင်း180တဲ့အဆင့်131သတ်မှတ်ခံရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်တိုးတက်လာပေမဲ့လည်းသတင်းလွတ်လပ်ခွင့်ပိုင်းခက်ခဲနေသေးတဲ့နိုင်ငံ20ဆင့်မှာမြန်မာနိုင်ငံပါဝင်နေသေးဖြစ်ပြီးအနည်းအောင်အဆင့်သတ်မှတ်ခံထားရသေးဖြစ်ပါတယ်။မြန်မာပြည်ရဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့တော့အားရစရာရှိသလိုအားမရတဲ့အပိုင်းတွေလည်းရှိနေသေးဖြစ်တယ်လို့မြန်မာနိုင်ငံသတင်းစာဆရာအသင်း MGA ဥက္ကဋ္ဌဦးတီဟာဇော့ကအခုလိုပြောပါတယ်
။အခြေအနေတွေကအားရစရာကိုအားမရစရာကိုရှိနေတယ်။ political framework ကဥပဒေအကျဉ်းတွေနဲ့အမြင်ကလေးအသက်ခံတာရှိနေလို့လည်းတွေ့နေရတယ်။ပြီးတော့ attractive information တော့လင်းသွားတဲ့ရေးခွင့်ရတယ်။ဒါပေမဲ့အရင်ဆန်ပူပြလာတာအဲ့ဒါကဒီနေ့ကွယ်မှန်းရေးတာမှမေးကွယ်အစချင်းနေနေအစိုးရဖြစ်တာဆွတော်ဖြစ်တာဆက်ကောင်းရှိတာဖြစ်တာအဲ့မှာကြောင့်လေတွင်တော်သက်သိအားများကြောင့်ရင်းလာမဖြစ်ဘူးယူဆရပါတော့အဲ့တော့ overall ထုတ်ကြည့်ရင်တော့ Gino Press Index ကတက်လာတယ်ဒါပေမဲ့ဒီနေ့မှရရတော့အရင်ကပုံကြီးခြေကောင်းလို့မရှိတော့ဘူးပေါ့
လက်ရှိမြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေဒီမိုကရေစီအင်အားစုတွေအပါအဝင်အစိုးရကိုဝေဖန်သူတွေရဲ့လူမှုကွန်ရက်စာမျက်နှာတွေနဲ့သတင်းချန်နယ်တွေမှာရေးသားပြောဆိုချက်တွေအပေါ်မ 66ကလိုပုံမှန်မျိုးတွေနဲ့တရားစွဲဆိုဖမ်းဆီးချုံနောက်မှုတွေဒီအစိုးရလက်ထက်မှာပုံမှန်များပြားလာတယ်လို့စာနယ်ဇင်းအဖွဲ့တွေကဝေဖန်ထောက်ပြနေကြတာလည်းဖြစ်ပါလိမ့်ရှင်
။မမြင်ခံသတင်းပေးပို့ထားတာပါ။ခုထာမှာတော့ထိုင်းနိုင်ငံရောင်းမြန်မာအလို့သမားတွေအရေးကိုတင်ဆက်ပေးချင်ပါသေးတယ်။ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာအလို့သမားတွေကိုကူညီဆောင်ရွက်မှုပေးထားတဲ့ AAC မဟာမိတ်အဖွဲ့ရဲ့ရုံးကိုထိုင်းအလို့သမားကာကွယ်ဆောင်ရွက်ရေးဌာနကတာဝန်ရှိသူတွေကလာရောက်ပြီးတော့ဓာတ်ပုံမှတ်တမ်းတွေယူခဲ့ပါသေးတယ်။ဒီလိုလာရောက်ယူရာတွေလုပ်ခဲ့တာကြောင့်အလို့သမားတွေလှုပ်ဆောင်နေသူတွေအနေနဲ့ဖိအားပေးမှုတွေချင်းချောက်မှုတွေခံရတယ်လို့လည်းဆိုပါသေးတယ်။ဒါဟာမြန်မာတယုံဘက်ကတိုင်ကြားမှုတွေကြောင့်လို့ဆွဆွဲခဲ့ပေမဲ့လည်းမြန်မာတယုံဘက်ကတော့ငြင်းဆိုထားပါတယ်။ပြည်စုံကိုထိုင်းချေဆိုင် view မြန်မာပိုင်းသတင်းတောက်မဲအီမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာမြန်မာအလို့သမားတွေရဲ့ပြည်တနာတွေ၊နှိမ့်နာမှုတွေ၊အခွင့်အရေးချိုးဖောက်ခံရမှုတွေကိုဖော်ထုတ်ပြီးတရားဥပဒေပါအခွင့်အရေးတွေရရှိအောင်လှုပ်ဆောင်ပေးနေတဲ့အဖွဲ့တွေဟာလုံခြုံရေးအရဖိအားပေးတာခံနေရတယ်လို့ဆိုပါတယ်။တချို့ဆိုရင်လည်းတိုင်ကြားတဲ့သူတွေရှိတာကြောင့်ရဲစခန်းကနေလာရောက်ခေါ်ယူတာတွေလုပ်ခဲ့တာပါ။လူသမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ရဲ့ရုံးကိုတော့ဒီကနေ့မနေ့မှထိုင်းဌာနဆိုင်ရာကတာဝန်ရှိသူတွေလာရောက်ပြီးဖိအားပေးမှုတွေလုပ်ခဲ့တယ်ဆိုပြီးကိုရဲမင်းကပြောပြပါတယ်
။ဌာနနဲ့ဆိုတာထိုင်းမှာအလောက်ကရှာဖွေခံထားရုံးလို့မြန်မာဘာသာပြန်လို့ရတယ်။သူကဘာတွေလုပ်တာလဲဆိုတော့လူသမားတွေမြန်မာထိုင်းရောက်မြန်မာရှိတဲ့လူသမားတွေမြန်မာကမ္ဘောဒီးယားလာဟိုထိုင်းလူသမားတွေပေါ့နော်အလူသမားတွေရဲ့ဝက်ပါမစ်တွေအလုပ်ကြောင်းရှုပ်ခွင့်စာရဲစာတမ်းတွေပိုင်ကြောက်လို့ခေါ်တဲ့စာရဲစာတမ်းတွေကိုကင်ထားတာပေါ့ထိန်းထားတဲ့ရုံးပေါ့နော်ဝက်ပါမစ်စာအုပ်တွေထုတ်ပေးတဲ့ရုံး
တဲ
့ပုံရတဲ့ဆိုတော့သူတို့ကျွန်တော်တို့ရုံးဝင်ရောက်စစ်ဆေးဖို့အတွက်အဲ့ဒီရုံးကတာဝန်ရှိသူတွေလာပြီးကျွန်တော်တို့ဒီတက်ပုံလာရိုက်တယ်။တဲကျွန်တော်တို့ပြားပေးတာပေါ့ကျွန်တော်တို့ကိုလုံမဆိုင်ကြီးဥမောအောင်ခိုင်ကပြောမယ်ဆိုရင်တော့ကျွန်တော်တို့အဖွဲ့ကိုသိသိပြီးတော့မရှိလင်ဘူးသူကကျွန်တော်တို့ဖွဲ့ကိုသိလို့မရှိဘူးဖြစ်နေတယ်ဖြစ်နေတော့ကျွန်တော်တို့ဒီထိုင်းသူရဲဖွဲ့ကိုလည်းသူတိုင်တယ်အဲ့ဒီသူတိုင်တဲ့အကြောင်းအရာတွေချက်လက်တွေကျွန်တော်တို့ရရှိထားတယ်သိထားတယ်ဟုတ်ကဲ့ကျွန်တော်တို့ကစစ်ဆေးရင်လည်းလာစစ်ဆေးလေကျွန်တော်အမှန်တရားလောက်တာထိုင်းလုံရှင်ဆိုးတွေကအဆုံးပြစ်ထားတဲ့လုံမားတွေလုံငန်းဝင်တွေမှာလုံကုတ်လုံကန်ရင်လက်ပြတ်ချိတ်ကျသွားတဲ့လုံမားတွေအတွက်ကျွန်တော်တို့ကလုံတာပြည့်တယ်ကျွန်တော်တို့ကပွဲစားလုပ်နေအောင်မဟုတ်ဘူးငွေတောင်းစားနေတဲ့ရုံးမဟုတ်ဘူးအဲ့အတွက်ကျွန်တော်တို့ကလာစစ်ဆေးလဲကျွန်တော်တို့ဝေကမ်းမယ်ဒါဖြင့်ကျွန်တော်တို့ကစိုးစိုးတယ်အမှန်တရားလောက်တဲ့တော့ကျွန်တော်တို့လုံးဝကြောက်ရွံ့မှုမရှိဘူးသူတို့အဲ့လိုလာစစ်ဆေးကြီးတာပီယာပေးချင်းချောက်လို့လဲကျွန်တော်တို့ကုညီမှုလမ်းစဉ်တွေနောက်ဆုံးသွားမှာမဟုတ်ဘူးဒါကျွန်တော်တို့ AAC ကသုံးချက်ထားတဲ့မူဝါဒပေါ့နော်မ
မြန်မာတန်ယုံဘက်ကအလုသမာတန်အရာရှိကတော့ညှင်းဆိုခဲ့ပြီးဒီအဖွဲ့တွေနဲ့မြန်မာတန်ယုံပတ်သက်မှုမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်
ကတော့သူတို့ကကျွန်တော်တန်ယူကတန်ယူမဟုတ်ပါဘူးလို့ကျွန်တော်တန်ယူကမပတ်သက်ပါဘူးလို့တန်ယူကသူတို့ကအမိခံပြီးလုပ်နေတော့ကျွန်တော်တို့ကတန်ယူကတော့မဟုတ်ဘူးကျွန်တော်တို့တန်ယူကခိုင်းမှဆိုရင်ကျွန်တော်တို့ကပြေဝင်ပေါ့နော်စာနဲ့ပြေနေကျွန်တော
်မြန်မာတန်ယူနဲ့အလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကတော့မကြသေးခင်အချိန်ထိဆက်ဆက်လုပ်နေတဲ့လုပ်ငန်းတွေရှိနေပြီးအလုပ်သမားရေးအဖွဲ့တွေကတော့မြန်မာတန်ယူရဲ့လှုပ်ဆောင်မှုတွေကိုဝေဖန်မှုတွေလည်းရှိနေတာပါဒီအတွက်အခုလိုမျိုးထိုင်းရနာပိုင်းတွေလာရောက်စစ်ဆေးချိန်မှာတော့ AAC အဖွဲ့ဟာလုပ်ငန်းဝင်အတွင်းကိုယ်လည်းအင်္ဂါချုပ်ရင်းနာကြောင့်နှိမ့်နာခြင်းမရဘဲထုတ်ဖယ်ခံခဲ့ရတဲ့အလုသမားတွေအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေရတဲ့အလုသမားတွေရှိနေတယ်လို့လည်းကိုရဲမင်းကပြောပြပါဗျာ
။ကျွန်တော်တို့ဒီအမှုတွေအားလုံးကျွန်တော်တို့လက်ခံထားတာတော့ကျွန်တော် AC ဖွဲ့နေနဲ့လက်ခံထားတဲ့အမှုကတော့ဒီလက်ပြတ်ခြေပြတ်သီးသန့်ဟိုကကျွန်တော်တို့အားလုံးအမှုပေါင်းအားလုံး18မှုလောက်ရှိပါတယ်။အားလုံးလက်ပြတ်တယ်၊ခြေထောက်ပြတ်တယ်၊စသဖြင့်လက်ချောင်းတွေပြတ်တယ်။အဲ့လိုမျိုးတရောင်စစ်ကနေဖြတ်ရတယ်အဲ့ဒါမျိုးတွေပေါ့နော်။အဲ့လိုမျိုးဟိုပေါင်းစုံကကျွန်တော်တို့အလောက်ရှိတယ်ပြီးတော့ကျွန်တော်တို့ကျုံးမှာတိတ်အများနဲ့နေပြီးတော့ကျွန်တော်တို့ဒီဟိုဆင်မျိုးလည်းမရှိအလုပ်လည်းမရှိအဲကျွန်တော်ရုံးမှာအများနဲ့နေပြီးတော့ကျွန်တော်ရုံးမှာကျုံးမေးစောင့်ရှောက်ပြီးတော့လှုပ်ရှင်တစ်သေးကိုအမှုရင်ဆိုင်ပေးနေတဲ့အလုပ်သမားကတော့အဲ့ဒီလက်ပြတ်ခြေပြတ်အလုပ်သမားကအားလုံး9ဦးရှိတယ်အဲ့ထဲကမှကျွန်တော်တို့မီးတစ်ခုလုံးပေါ့နော်ကျွန်တော်တို့ဒီတန်ရီကြိုတက်ဆက်မှာကျွန်တော်မီးပူထိပြီးတော့တစ်ခုလုံးမီးပူလောင်ပြီးတော့တစ်ခုလုံးမီးလောင်ရတာပေါ့နော်ဒီကတ်လိုင်းကမီးထတ်တောက်ပြီးတော့လောင်ရတဲ့၁ယောက်ကနဲ့ဆိုရင်အားလုံး၈ယောက်လောက်ရှိတယ်ဒါအသေးတန်းလူတွေပေါ့နော်
ထိုင်းနိုင်ငံမှာမြန်မာလူသမားတွေတန်းတဲ့ချီရှိပြီးလူသမားပြည်တနာတွေအများဆုံးရှိနေပေမဲ့ဖြစ်ရှင်းပေးနိုင်တာတွေအားနည်းခဲ့သလိုမြန်မာတယုံဘက်ကလည်းပူးပေါင်းဆောင်ရွက်မှုတွေလည်းအားနည်းခဲ့တယ်ဆိုပြီးအလို့သမားရေးဆောင်ရွက်နေသူတွေကဝေဖန်နေကြတာပါပြီးခဲ့တဲ့လတုန်းကလည်းအလားတူလူသမားရေးဆောင်ရွက်နေတဲ့အဖွဲ့ကတာဝန်ရှိသူတွေကိုလည်းတိုင်ကြားမှုတွေရှိတာကြောင့်စစ်ဆေးဖို့အတွက်ဖမ်းရတာပဲနေဘက်ကဖမ်းဆီးတာတွေရှိခဲ့ပေမဲ့တိတ်တိတ်ချာချာရှင်းပြတဲ့အခါမှာတော့ပြန်လည်လွတ်ပြေးခဲ့တယ်လို့ပြောဆိုခဲ့ပါတယ်ရှင
်မိမတင်ပြပို့ထားတာပါ FIWE ကနေမကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်နေမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
် FIWE မြန်မာပိုင်းအတန်တွင်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကို တိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာတော်တော်ရှင်များရှင်2019ခုနှစ်မေလ3ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရထုတ်လွှင့်ချက်တွေကိုတော်တော်ရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့အမျိုးသားရေးအားတန်လို့ရင်ဒီမိုကရေစီရှင်းသက်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာ
အခုချိန်မှာမြန်မာနိုင်ငံမှာလမ်းတွေတော်တော်များများမှာကဟိုတရားပွဲတွေဖြစ်တယ်တရားပေါ်တွေဖြစ်တဲ့ခါကျတော့ဒါက
မြမရေးသုံးသက်သူဦးအောင်သူငင်းကခုလိုဆွေးနွေးထားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါဒါပြင်မြမမီဒီယာမြင်ကွင်းအပတ်စဉ်အားကစားခဏစာတွေကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့ H1B visa နဲ့အမေရိကန်မှာနိုင်ငံခြားသားကျွမ်းကျင်ပညာရှင်တွေငှားဖို့ပိုခက်ခဲတော့မယ့်အကြောင်းတင်ဆက်ပေးကြပါတယ်အမေရိကန်ကုမ္ပဏီတွေအနေနဲ့ H1B visa နဲ့နိုင်ငံခြားသားကျွမ်းကျင်ပညာရှင်တွေကိုငှားရရမှာပိုပြီးခက်ခဲအောင်မကြသေးခင်ကသမ္မတဒေါ်နယ်ထရမ့်ကအမေကြီးညာချက်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ် H1B visa နဲ့အများဆုံးလှုပ်လှုပ်ကင်နေကြတဲ့အိန္ဒိယလူမှုအတိုင်းဝိုင်းကြမှာတော့ဒီအမေကြီးညာချက်နဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်အက်ရှာဆာရီယာက Kansas မြို့ကပေးပို့တဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်
ခရစ်ကက်ကလာရာကိုချိန်နဲ့တက်ကြတဲ့အိန္ဒိယရွှေပြောင်းချစ်တာနေထိုင်သူတွေနဲ့ဖွဲ့စည်းထားတဲ့ခရစ်ကက်အသင်းပေါင်းလွန်ခဲ့တဲ့10နှစ်အတွင်း24သင်းအထိရှိလာပြီးကစားသမားပေါင်း300ကျော်ဟာကန်ဆက်စီးတီးမြို့မှာနေထိုင်ကြပါရယ်အမေရိကန်ပြည်အောင်စုအလဲပိုင်းကဒီမြို့ကိုပြောင်းရွှေ့နေထိုင်ပြလိမ့်မယ်လို့ထင်မှတ်ထားကြောင်းအနီးစင်းကပြောပါရယ်
And we moved here from New York
City. မြို့မျိုးကနေဒီလိုပြောင်းလာဖို့ဘယ်တော့မှစိတ်ကူးလည်းမရှိခဲ့ပါဘူးကန်ဆက်ကိုဘယ်သူကလာကြပါလဲလားဟုတ်တယ်မလား
မကြသေးခင်လကပဲစင်းတယောက်အမေရိကန်နိုင်ငံသားဖြစ်လာတာပါဒါပေမဲ့လည်း H1B visa နဲ့လာရောက်အလုပ်လုပ်ကင်နေကြတဲ့သူ့ရဲ့လုပ်ဖို့ကံမဲ့တွေအတွက်တော့သူကပူပန်းနေပါတယ်အနေဆုံးတော့ကလစာနှစ်ဆတိုးမြင့်ဖို့လှုပ်ဆောင်မယ်လို့ Trump အစိုးရအဖွဲ့ကပြောဆိုထားတာကြောင့်ကုမ္ပဏီတွေကလုပ်သားအင်အားလျှော့ဖို့မှာကိုစိုးရိမ်နေကြတာပါ H1B visa နဲ့နေထိုင်တဲ့ Ethel Kodaru က
H1 နဲ့နေနေရတဲ့ကျွန်တော်တို့ကိုလာစာ3,000-3,000အထိပေးရမယ်လို့ပြောလိုက်ကုမ္ပဏီကကျွန်တော်ကို15ချိန်မှာငှားတော့မှာလေဆိုတော့ကျွန်တော်အလုပ်ပြုတ်ပြီးဒီအလုပ်ကိုဆက်လုပ်နိုင်တော့မှာမဟုတ်ပါဘူ
း Kansas City မြို့မှာဌာနချုပ်ရုံးဆိုင်တဲ့ Sprint ကုမ္ပဏီမှာဆိုရင်လဲတောင်အာရှနိုင်ငံကကျွမ်းကျင်လုပ်သားအများပြားဟာ H1B visa နဲ့အလုပ်လုပ်ကင်နေကြတာပါကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ VJ Kumar Kalimuthu Ponnusamy က
After doing
master ဘွဲရအောင်ဒီအကြောင်းတက်ရတော့ဒီကအကြောင်းတွေကိုပတ်စံတွေအများကြီးပေးထားရတာလေအခုတော့ဒီကုမ္ပဏီတွက်အလုပ်လုပ်ပေးနေရတာပေါ့ဗျာ
အနာဂတ်မှာအလုပ်ကင်ဆက်ပြီးတော့မြဲမြဲမတည်ကြပါမယ့်ဒီမျိုးမှာဆက်ပြီးတော့နေထိုင်သွားဖို့တချို့ကလည်းစဉ်းစားထားပါတယ်အိန္ဒိယလူမျိုး9000လောက်ဟာ Kansas City မြို့မှာနေထိုင်ပြီးအိန္ဒိယစားတောက်ဆိုင်စားတောက်ကုန်းရောင်းဆိုင်တွေဖွင့်လာတာ10စုနှစ်ကြာရှိခဲ့ပါပြီခင်ဗျာ
သောရရှင်များရှင်ပရိုဆက်ရှိဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့ကမ္ဘာပြေပေါ်ရေးယူပိတ်ဆို့မှုတွေအလုံးရောကျသွားတယ်ဆိုပေမဲ့မြမညီငယ်ရေးရခိုင်ရေးစတာတွေနဲ့ပတ်သက်လို့ဖိအားတွေရင်ဆိုင်နေရဆဲပါဒေါ်ဆက်စုကြည်ဟာဆိုရင်လည်းပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခီးစဉ်နောက်မကြာခင်ဆိုရင်တရုတ်ခီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြမအစိုးရကိုစားအထူးကဆောင်ရွက်နေသူဖြစ်ပါတယ်ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အပြည့်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက babies@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့0932312554ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
သောတာရှင်များအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထမှန်ဖိတ်ခေါ်လိုက်ပါတယ်။ခုတစ်ခါမှာတော့မြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်မှာတော့ရဲကျုပ်အနာယူရဲ့တရင်မေဒီလို့ခေါ်တဲ့အလုသမားအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကလက်ရှိအလုသမားတွေရဲ့ပြဿနာတွေအကြောင်းနဲ့တရင်မီဒီယာလွတ်လွတ်ခွင့်နေမှာတရင်လွတ်လပ်ခွင့်ဘယ်လောက်ရှိနေပြီလဲဆိုတဲ့ကိစ္စတွေကိုတင်ဆက်ပေးသွားမှာပါ။မဲအင်ခိုင်ယုံကရေးသားပြီးတော့ကိုညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီတစ်ပတ်နောက်ဆုံးအနေနဲ့တင်ပြခြင်းနဲ့မြမမီဒီယာမြင်ကွင်းအစီအစဉ်မှာတော့ရဲကျုပ်အနားယူတဲ့တဲ့င်းမိသေးခေါ်အလို့သမားနေနဲ့ပတ်သက်လို့မြမနိုင်ငံကလက်ရှိအလို့သမားတွေရဲ့ပြဿနာတွေအကြောင်းနဲ့တဲ့င်းမီဒီယာလွတ်လပ်ခွင့်နေ့မှာတဲ့င်းလွတ်လပ်ခွင့်ဘလောက်ရှိနေပြီလဲဆိုတဲ့ကိစ္စတွေကိုတင်ပြသွားမှာဖြစ်ပါတယ်။ရခင်ရဲကျုပ်ဇော်ဝင်းဟာတပ်ပြစ်အငိမ့်စားယူသွားတာကြောင့်ယခုအခါဒုတိယရဲကျုပ်အောင်ဝင်းဦးကိုယာယီရဲကျုပ်အဖြစ်ခံထားတယ်လို့တဲ့င်းထုတ်ပြန်ကြဲအရာသိရပါတယ်။အခုလတ်တလောခိတတောင်ဝန်လွှဲယူထားတာဖြစ်ပြီးအခုလိုရဲကျုပ်အနားယူတာနဲ့ပတ်သက်လို့အမျိုးမျိုးထင်ကြီးပြီးနေကြပါတယ်ရန်ကုန်တိုင်းမှာမှုကင်းတွေပိုများလာတယ်လို့သတင်းတွေထွက်နေခဲ့တဲ့နှစ်အတွင်းအခုလိုအနားယူတဲ့သတင်းကြားရတာလည်းဖြစ်ပါတယ်လက်ရှိလူသတ်မှုတွေမှာမပေါ်လွင်တဲ့ပြဿနာတွေအပြင်မန္တလေးမြို့အနီးမှာလည်းမှုကင်းတွေဖြစ်နေတဲ့အတွက်မှုကင်းပပျောက်ဖို့လူအများကအင်တာနက်အွန်လိုင်းပေါ်မှာပြောဆိုနေကြတာလည်းဖြစ်ပါတယ်အငိမ့်စားယူတဲ့ရဲကျုပ်ဇော်ဝင်းကိုပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရဲ့အထူးအကြံပေးအဖြစ်ခန့်အပ်ထားမှာဖြစ်ပြီးတာဝန်ဆက်လက်ထမ်းဆောင်မယ်လို့လည်းသတင်းတချို့မှာဖော်ပြခဲ့ပါတယ်။နောက်ထပ်တင်ပြလိုတာကတော့မေဒီနေ့အခမ်းအနားကိုလှိုင်းသာယာဆက်မှုဆောင်မှာကျင်းပခဲ့ပြီးအလို့သမားလှူရှားသူတွေနဲ့ဆက်ယုံလုပ်သားတွေတက်ရောက်ခဲ့ပါတယ်။တနည်းလောက်ခလာစားနဲ့အလို့ရှင်အလို့သမားပြဿနာပေါင်းစုံရှိနေတဲ့မြန်မာနိုင်ငံအတွက်မေဒီနေ့အခမ်းအနားကိုအလို့သမားအများစုပါဝင်ဆင်နွှဲခဲ့ပါတယ်။နေရွယ်လောက်ခလာစာတိုးမြင့်ပေးရေးတောင်းခံထားခဲ့ပြီးနိုင်ငံတကာမှာနာမည်ကြီးတဲ့တစိ့ဖြစ်တဲ့ HMM ကိုဒီမြန်မာနိုင်ငံမှာလည်းချုပ်ခဲ့တယ်ဆိုတဲ့သတင်းတချို့ကြောင့်လှိုင်းသာယာနေမြေမှာအလို့သမားပြဿနာတွေကိုအများကစိတ်ဝင်စားခဲ့ပါတယ်ဒီမီဒီနေနဲ့ပတ်သက်လို့ We Generation Network ကကိုဝနာဆိုးရဲ့အမြင်ကတော့
ဒီလို့ပြောပြချက်လာနေရဒီနိုင်ငံကဒီနိုင်ငံကဆိုတာဒီဆိုရရဲ့တချို့ဘူဝါလာတွေရအောင်ပေါ့နော်ကျေးဇူးရပါတယ်ရှင်းပြရလို့ကျွန်တော်ကမြန်မာပေါ့တော့အခုကတော့ရှင်းပြတာဥပဒေကိုမဟုတ်တာပါဘောအမလက်ရှင်တော့ဘာလို့ကပြီးတော့အခုလိုမရတာပေါ့အဲ့လိုမျိုးရှိရအဲ့ဒါကြောင့်မလို့ဒီဟာကိုဆက်ပြီးတော့ပြန်ပြန်နေရအောင်ပါပဲပေါ့နော်နောက်ဒုတိယဒီအဲ့ဒီကနေ့ဆက်ကြည့်ဒီစာမှာကျတော့အစိုးရရဲ့ဥဆောင်ပေါင်းမှုဆိုတာကဟိုအစိုးရကတော့ပြန်ကျင်းပါမျိုးဖြစ်ပြီးတော့ဒီအလုပ်မှအဆက်ကြီးရအကြီးကြီးကတင်ပါကြများပါတယ်ကျွန်တော်သိရအောင်ဆိုတော့ဒီတော့အဲ့ဒီတင်ပါရဲ့ယူရက်ကလည်းဒီမိသေးရဲ့အလုပ်သမားကြီးကိုယ်ခွေကိုတောင်းဆိုတဲ့ကိုယ်သမားကိုယ်ခွေကြီးရဲ့စိတ်သက်တွေအလုပ်သမားကြီးတိုးရလို့ကြီးရတာပေါ့နော
်နောက်ထပ်တင်ပြချင်တာကတော့သတင်းလှုပ်လှခွင့်နေနဲ့ပတ်သက်လို့ပါအစိုးရတဲ့လက်ထက်မှာမြမသတင်းမီဒီယာလောကဟာလှုပ်လှနေပါပြီလားအထူးသဖြင့်ဌာနဆိုင်ရာတချို့ပြီးတော့စစ်တပ်နဲ့ပတ်သက်တဲ့သတင်းတွေရေးသားရမှာအခုချိန်ထိလွတ်လပ်စွာသတင်းရယူခွင့်မရှိသေးသလိုဝန်ကြီးဌာနတချို့ရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့ပြောဆိုမှုတွေကလည်းရှိနေပါတယ်။ဒါတွေကိုပြန်လည်ပြုပြင်ဖို့လိုအပ်တယ်ဆိုတာကိုတန်လင်းပို့စ်ဂျာနယ်ရဲ့အက်ဒီတာချုပ်မတူတူတာကထောက်ပြပါတယ
်။အေးရတာခက်နေတော့မယ်။အခုတည်းဥပမာတစ်ခုပြောရင်တော့အားလုံးမသိပါနဲ့စစ်တပ်ပေါ့နော်စစ်တပ်ကလည်းတည်ယူရတာခက်နေတော့မယ်လေ။ကိုင်းသားလက်လက်ကနေစစ်တပ်နဲ့ဖြစ်တယ်ဆိုလို့ရှိရင်လည်းအဲ့ဒီဥစ္စာကအဲ့ဒါကတည်းကယူရတာအခုချိန်ထိခက်နေတော့မှာအဲ့တော့ကဌာနဆိုင်ရာဘက်ကနေပြောပြောမယ်ဆိုလို့ရှိရင်လည်းဌာနဆိုင်ရာတွေကလည်းဟိုသူတို့ဘက်ကတည်းကဘာမှမပြောရင်းသေးဘူးအထူးသဖြင့်ဒီဘက်မျိုးနဲ့အစင်တို့ဘာလို့ဆိုသူ့ဆိုးတယ်အောက်ခြေအစင်လည်းဆိုလို့ရှိရင်လည်းဟိုအရင်တိုင်းပဲပေါ့နော်သူ့ကိုလည်းလည်းမပြောရင်းတဲ့အခါကျတော့တစ်ဖက်ကမီဒီယာတွေကဟိုတည်းကယူရတာရဲခက်တယ်လေအဲ့တော့ကျတော့ဒါတည်းလို့လို့ခွဲအပြေဝါရတယ်သူဘယ်လိုမှပြောလို့မရအောင်တစ်ဖက်ကနိုင်ငံတကာနဲ့ကြည့်မယ်ဆိုစစ်စစ်ရတော့မရှိတော့ဘူးပေါ့ကျင်းမရှိဘူးလေဒီဌာနဆိုင်ရာဒီဘက်ကထိတ်ကျန်တာတို့နောက်ကစနေဒီအစိုးရနဲ့နောက်သူတို့နဲ့ပတ်သက်တဲ့အပွဲစည်းတွေအသေးစိတ်နေရာစာသူတို့ကစကားမှမရမ်းတောက်တယ်လေတောက်တဲ့ခါကျတော့အရင်လိုတော့ဘုရင်လည်းမပြောရတော့မပြောရတဲ့ခါကျတော့တက္ကသမီဒီယာတရေလောက်ရတာတအားခက်တယ
်နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ပြိုင်ကားအပြိုင်ဆိုင်မောင်းနှင်မှုကြောင့်မိသားတက်ဖွဲ့ဝင်တူဦးသေဆုံးရတဲ့တည်င်းမြောက်ဦးအာရှလမ်းမပေါ်မှာကားကြောက်တဲ့ပြုတ်ကြတာကြောင့်လူ20နီးပါးတေဆုံတဲ့တည်င်းနဲ့မွန်ပြည်နယ်မော်လမြိုင်က ချမ်းဆုံးတရားကိုဘူဂျွန်အောင်ဆန်းတရားဘလူးဂျွန်လိုအမည်ပြောင်းတတ်ထားတာကိုပြန်လည်ပြင်ဆင်ပေးဖို့ဒေသခံတိုင်းသားတွေလက်မှတ်စုဆောင်ကောက်ခံနေပြီးနိုင်ငံတော်သမ္မတနဲ့တိုင်းရင်းသားရေးဝန်ကြီးစီပေးဖို့သွားမယ်ဆိုတဲ့အကြောင်းတွေပြည်တွင်းသတင်းတွေမှာရေးသားနေကြကြောင်းတင်ပြရင်းဤကုန်းချုပ်လိုက်ရပါတယ်ခင်ဗျာ
ဒီမှာမီဒီယာမြင်ကွင်းကနားဆင်ခဲ့ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့အမျိုးသားရေးအာတန်လို့ရင်ဒီမိုကရေစီရှင်းသန်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်ခုတစ်ခါမြန်မာနိုင်ငံမှာအခွင့်အာဏာဒီမိုကရေစီအချိန်ရအောင်အမြင့်တွယ်အောင်ကြိုးပမ်းရမယ့်အချိန်ဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းအမျိုးသားရေးစိတ်ဓာတ်တွေပုံစံမျိုးစုံနဲ့အချိန်တက်လာတာကိုတွေ့နေရပါတယ်အမျိုးသားရေးအာတန်လို့ရင်ဒီမိုကရေစီရှင်းသန်းနိုင်မလားရှင်းသန်းနိုင်ပါမလားဆိုတာကိုတမိုင်းပညာရှင်ဒေါက်တာဦးအောင်ခင်မြမရေးသုံးသက်သူဦးအောင်သူငိမ့်နဲ့ဦးကျော်စံသားတို့ကဆွေးနွေးသုံးသက်ထားပါတယ်ရှင
်မြမနိုင်ငံမှာအခုအမျိုးသားရေးစိတ်ဓာတ်အချိန်ညှင်းလာတယ်လို့ကျွန်တော်တွေးမိပါတယ်ကောင်သူငိမ့်အားမှန်ပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုအချိန်မှာမြမနိုင်ငံမှာလမ်းတွေတော်တော်များများမှာကဟိုတရားပွဲတွေဖြစ်တယ်တရားပွဲတွေဖြစ်တဲ့ခါကျတော့ဒါကဘာသာရေးရထွန်းကားတယ်လို့ပြောရင်လည်းရနိုင်ပေမဲ့တစ်ဖက်မှာလည်းဒီတရားပွဲတွေကြောင့်ပေါ့နော်တချို့ပြည်မှာစိတ်နှောက်ယှက်ဖြစ်ရတာရှိပါတယ်နောက်တစ်ခါကျတော့ဒီတိုင်းရင်းသားတွေဘက်ကသူတို့ရဲ့အခွင့်အရေးတွေညှင်းနာခဲ့တာကြာပြီအခုချိန်မှာဒါအခွင့်အရေးတွေ Federal ကိစ္စအစသဖြင့်ဒါတွေကပြောနေဆိုနေတဲ့အစံတွေလည်းပိုကျေပါတယ်နောက်တစ်ခါကျတော့ဘာဖြစ်လာလဲဆိုတော့ဟိုမကြသေးခင်ရက်ပိုင်းကပဲဝတ်ပြုနေကြတဲ့ဗလီနှစ်ခုကိုသွားပြီးတော့ပော့ခတ်တာတွေချိတ်ပိတ်တာတွေဖြစ်ပါတယ်ဆိုတော့တစ်ဖက်ကလည်းခုနလိုဗုဒ္ဓဘာသာနည်းနည်းလေးအစွန်းရောက်တဲ့အင်အားစုတွေကဒီဘာသာမတူတဲ့အယူဆမတူတဲ့သူတွေပေါ်မှာသွားပြီးတော့ဟိုသူတို့ရဲ့ဟိုလွတ်လပ်ခွင့်ပေါ့နော်သူတို့ရဲ့ဝတ်ပြုကိုးကွယ်ခွင့်စသဖြင့်တွေကိုသွားပြီးတော့ကန့်သတ်ချုပ်ချယ်တဲ့ပုံစံမျိုးတွေဖြစ်လာတာလည်းတွေ့ရတယ်ဆိုတော့အဲ့ဒါတွေကတော့ပြောမယ်ဆိုလို့ရှိရင်တစ်ဖက်ကလည်းဟိုဒီမိုကရေစီသွားနေတယ်ပြောတယ်တစ်ဖက်ကလည်းဒါကျွန်တော်တို့ဟိုတွေ့နေရတဲ့အနေအထားပါ
ဟုတ်ကဲ့အဲ့တော့ကျွန်တော်အဲ့အမျိုးသားရေးပြန်လဲနိုးကျလာတယ်တော်တော်တက်ကြွလာတယ်ဆိုရဲရှိအောင်ကကျွန်တော်ဆွေးနွေးကြည့်နေပါအကုန်သူပြောတဲ့အထက်မှာဟုတ်ကဲ့တိုင်းရင်းသားတွေကလည်းပဲသူတို့အခွင့်အရေးအကြောင်းကိုပြောလာကြတာပါတယ်ဆိုတရားပွဲဆိုတာကတော့ဘာသာရေးနဲ့ပတ်သက်ပါတယ်အဲ့တော့ဆရာဦးအောင်ခင်ခင်ဗျာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဘာသာရေးဟာတော်တော်အရေးကြီးနေပါတယ် YMBA ခေတ်ကလေးအားစပြီးအမျိုးဘာသာသာသနာဆိုတော့ race နဲ့ religion ပေါ့ဆရာဆိုတော့အဲ့ဒီဘာသာရေးအယူဆအခုတည်းရှိနေတော့မယ်လို့ထင်ပါတယ်ဆရာအဲ့မြန်မာရဲ့မျိုးသားရေးစိတ်ဓာတ်ထိကံဘယ်လိုသုံးသပ်မိပါလဲဆရာ
အဲဒီမိုကရေစီဆိုတာတော့ဟိုလေဆိုတော့ဒီအချင်းဓလေကိုအခြေခံမှုဆိုတော့နှစ်ပေါင်းအများကြီးကြာတယ်လေ။အော်ဗမာပြည်ကလည်းအခုတည်းကအဲဒီသူကကိုကျော်စံဒါကပြောတယ်လို့ပဲဒီစေအတွင်းကရှိတဲ့စိတ်ဓာတ်အဆင့်လောက်ကဂူလည်းဒီအဆင့်လောက်ပဲရှိနေတာဟုတ်။နိုင်ငံရေး evolution ပေါ့တဖြည်းဖြည်းတဆင့်ပြီးတဆင့်တိုးတက်ဖို့ကဗမာပြည်မှာအခွင့်အလားမရဘူးဗျာ။ဒီကြားထဲမှာစစ်တပ်ကဝင်အုပ်ချုပ်တာတော့ကတော့ရှိတယ်။အဲ့တော့အဲ့လိုမျိုးအခွင့်အလားရတဲ့ဒီဟာရှိတယ်ဥမာအိန္ဒိယကြည့်မယ်ဆိုတပြည်းပြည်းတပြည်းပြည်းနဲ့ဟလာဒီအင်္ဂလိပ်ချပြီးတဲ့ဒီဒီမိုကရေစီလမ်းစဉ်အတိုင်းလုပ်တဲ့အင်္ဂလိပ်ဥပဒေအတိုင်းလုပ်တယ်ဆိုတော့ထိန်းတော့ထိန်းထားနိုင်တယ်ဒါပေမဲ့တစ်ချိန်တစ်ခါတစ်ခါကျတော့လေပောက်ကွဲလာတာရှိတယ်ဒါပေမဲ့အိန္ဒိယကလူတွေဒီလေထိန်းထားနိုင်တယ်ပေါ့ပြေတိတ်တော့အလွန်ကျွံဖြစ်မသွားဘူးအဲ့တော့ပမာပြည်ကတော့ဒီအိန္ဒိယတို့ဘာလို့လဲဆိုရင်အများကြီးဖြစ်သွားရင်အလွန်ကျွံဖြစ်ဖို့ကအများကြီးအလားအလာရှိတာပေါ့ဗျာဆိုတော့ဒီအမျိုးသားရေးစိတ်ဓာတ်တို့ဘာလို့ကပြင်းထန်လာတဲ့အခါကျတော့ဒီခရီးဟိုဂျာမနီမှာဟိုဟစ်တလာပေါ်လာလို့ပေါ့ဗျာဟစ်တလာလည်းရွေးကောက်တင်မြောက်ကားတဲ့အစိုးရပဲ
အဲ့တော့ဒီလိုအမျိုးသားရေးစိတ်ဓာတ်ပြင်းထန်လာခြင်းဟာဒီမိုကရေစီပေါ်ဆောင်ရေးအတွက်အလားအလာကောင်းပါရဲ့လားအကောင်သူရင်းဘယ်လိုမြင်ပါလဲကျော
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီအမျိုးသားရေးစိတ်ဓာတ်ကတော့တခါတလေမှာတော့လိုအပ်ပါတယ်ဆိုတော့ဒါပေမဲ့လည်းဘယ်လိုဖြစ်လာလဲဆိုတော့အစွန်းရောက်တဲ့စိတ်တွေဖြစ်လာရင်ဆိုတော့နောက်တစ်ခုကကျတော့ခွဲကြားဖိနှိပ်ဆက်ဆံမှုပေါ့နော်ကိုနဲ့အမြင်မတူတဲ့သူကိုနဲ့ကိုးကွယ်ရာဘာသာမတူတဲ့သူပေါ့စသဖြင့်ပုံမှာသွားပြီးတော့ဟိုဖိနှိပ်တယ်ဟိုကန့်သတ်ချုပ်ချယ်တယ်ပေါ့နော်ဆိုတော့ဒီနောက်တစ်ခါကျတော့တစ်ဖက်ကသဘောထားအမြင်မတူတဲ့ဟာတွေကိုစီးကြီးခံလို့ရဲ့စိတ်မရှိဘူးပေါ့ဆိုတော့ဒီလိုအနေထားမျိုးဆိုရင်တော့ကျွန်တော်ထင်တယ်ဒီမိုကရေစီရေးအတွက်အလားအလာမကောင်းဘူးလို့ထင်ပါတယ်နောက်ခုနဆရာဦးအောင်ခင်ဆွေးနွေးသလိုပေါ့နော်ကျွန်တော်ထင်တာကဒီမိုကရေစီရေးအတွက်ရေကန်ရေကန်နေလို့ပါတယ်ဆိုတော့အဲ့တော့ဒီရေကန်ရေကန်တွေကလည်းဆိုတော့ကျွန်တော်တို့ဒီမှာပြန်ပြီးတော့ဟိုတွက်ချက်ကြည့်လိုက်တော့ပိတ်အားမကောင်းတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာဦးခင်ဗျာအင်္ဂလိပ်တွေလောက်ကမြန်မာနဲ့အိန္ဒိယမရှိမနှောင်းလွတ်လပ်ရေးယူကြတော့အဲ့မြန်မာပြည်ရဲ့ခေါင်းဆောင်တွေပထမတော့လွတ်လပ်ရေးယူပြီးခါစားကြတော့အခုအချိန်ထက်တောင်မှပိုပြီးတော့ဒီ မျိုးသားရေးစီးတဲ့ကိုသူတို့ထင်းထင်းနေနေညံ့တရာဖြစ်အောင်လုပ်ခဲ့တာတွေ့ရပါတယ်ဆရာ။အဲ့ဒီကအစူရအဖွဲထဲမှာဆိုရင်ဘာသာစုံလူမျိုးစုံပါနေရကိုလည်းတွေ့ရတယ်။အခုသမန်ရတဖြည်းဖြည်းနောက်ဆုတ်သွားပါလားဆရာမြန်မာနိုင်ငံမှာ
။ဟိုအဲ့ဒီသဘောမျိုးဖြစ်နေတယ်အခုဘာလဲဆိုတော့ဒီစစ်ဘုရားနှစ်ပေါင်း90လောက်အုပ်ချုပ်သွားတာပေါ့ဗျာ။စစ်ဘုရားဟိုကိုယ့်ဘုပဲကိုရက်တာဟိုကတကူကောင်းစာနဲ့အကျင့်မဲရှိတယ်။နိုင်ငံရေးတွေသူတို့ကလုံးဝနားလည်တာမဟုတ်ဘူး။နှစ်ပေါင်း90လောက်လုတ်သွားတဲ့အချိန်မှာအကုန်ပြတ်တာပဲ။တကယ်ကဒီနေပြည်တော်ကြီးတိဆောက်တာဒီမိုကရေစီမှမဟုတ်ပဲနေပြည်တော်ဆိုတာစစ်တပ်လူသားစားစေအုပ်စုရဲ့အကျိုးစီးပွားကိုကာကွယ်ဖို့တိဆောက်တာ Garrison State ပြ Garrison City အဲ့တော့ဒီ Garrison Town ထဲမှာသွားပြီးပါလီမန်လှုပ်ပြီးဒီမိုကရေစီပြောနေရတာသိတဲ့ဘာမှမကြပါဘူ
းအဲ့တော့မြန်မာနိုင်ငံမှာအစိုးရပိုင်းနဲ့လူလူအခုခါမှာလူလူစိတ်ထဲမှာဒီအမျိုးသားရေးစိတ်ဓာတ်ခေါင်းထောင်လာတယ်အမျိုးသားရေးစိတ်ဓာတ်တက်ကြွလာတယ်ပို့ပြီးတော့ပြင်းထန်လာတယ်ဆိုတော့လူလူစိတ်ထဲမှာဖြစ်နေတာဆရာဆိုတော့လက်ရှိအစိုးရအနေနဲ့ရောဒီလူထုကိုဘယ်လိုများပြောင်းလဲနိုင်မယ်ထင်ပါတယ်သူတို့မို့လူထုနောက်ဝယ်ပဲမျောလိုက်နေရတော့မယ်လို့သူဆမ်းလားဆရာ
ဟိုဗမာပြည်ကပြည်သူလူထုနားလေတဲ့ဥစ္စာတော့မသိဘူးကျွန်တော်တို့ကတော့ဝေးရနေဆိုတော့ဒီစစ်တမ်းကောက်တာလို့ report တို့ဘာလို့လောက်ပဲဖတ်ရတာကျွန်တော်တို့လွန်ခဲ့တဲ့3နှစ်လောက်က Asia Foundation ကထုတ်တာတကူရှိတယ်အဲ့တော့လူ3000လောက်ကိုစစ်တမ်းကောက်ပြီးတော့ထုတ်ထားတာအဲ့ဒီထဲမှာပြောတာအများစုကနိုင်ငံရေးဘူတုတ္တသိမ့်နေတယ်ပါလီမန်ထဲမှာ25,500ခန်းတုန်းကစစ်တပ်ကိုယ်စားလှယ်ဖြစ်နေတာတောင်လူကြီး3000ကိုမေးကြည့်တဲ့အခါမှာသိရလူက400လောက်ပဲရှိတယ်ဆိုတော့အဲ့ဒါမျိုးပေါ့ဗျာဟိုဆိုတော့ဟိုတရားပွဲတက်တဲ့လူတွေအများကြီးဟိုတိုင်းပြည်ရဒီမိုကရေစီကိုသဘောပေါက်တယ်လို့ပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတရားကိုကြည့်လေတရားပွဲတွေဟောလာတာအခုလည်းများချင်းချင်းပဲနေတာပဲအကုန်လုပ်ပြီးတော့တကယ်ဘုရားဘာသာတရားဆိုတာကြင့်ကြံပါမယ်တရားဗျာဒီရွတ်ဆိုရမယ်တရားမဟုတ်ဘူးအဲ့တော့ဒီရွတ်ဆိုတာနဲ့ပြီးနေတာပဲအခုဒီမိုကရေစီလည်းအဲ့လိုများဖြစ်နေမလားမသိဘူ
းဟုတ်ကဲ့ကောင်သူကြီးတော့ပဲလို့ပြောလို့ပါတယ်ကျွန်တော်ဆိုတော့ဆရာမေရေမေကွန်လူလူကအခုခါမှာဒီမိုကရေစီကိုနားမလဲဘူးမျိုးသားရေးအစွန်းရောက်တဲ့သဘောတွေကိုအများကြီးရင်နာကြတယ်လူရတချို့ပေါ့လေအဲ့ဒါတွေကိုအစိုးရအနေနဲ့ဒီနောက်ကိုပဲလိုက်ပြီးမျောနေရမယ်ထင်ပါလားဒီဟာကိုဥဆောင်ပြီးတော့စစ်မှန်တဲ့လမ်းကြောင်းကိုခေါ်ဆောင်နိုင်မယ့်အလားအလာကိုရှိပါလားကောင်သူ
ဟုတ်ကဲ့ကျွန်တော်ကတော့ထင်တာပေါ့နော်ဒါပညာရေးနဲ့ဆိုင်တယ်လို့ထင်ပါတယ်ဆိုတော့ခုနဟိုဆရာတို့ပြောပြသလိုပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့နှစ်50ကာလလောက်ကပညာရေးတစ်လျှောက်လုံးကအမြင်မတူတဲ့ကိစ္စတွေကိုပြင်းကြီးခံနိုင်ဖို့ဒီလိုပညာပေးခဲ့တာတော်တော်အားနည်းပါတယ်ဆိုတော့အဲ့တော့ဘာပဲဖြစ်လာလဲဆိုတော့ ठी ခနဲ့ရှိရင်ရန်ဖက်ပြုမယ်စသဖြင့်ဒါတွေဖြစ်လာပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတရားဥပဒေစိုးမိုးရေးပေါ့ rule of law ကလည်းအားကိုးလို့မရနိုင်တဲ့အခါကြတော့လက်တုံပြန်တာတို့လက်နဲ့ရှင်းတာတို့ဆိုတော့လူအုပ်နဲ့ဖိအားပေးတာပေါ့နော်ဆိုတော့ဒါမျိုးတွေပြဿနာဖြစ်လာတာတွေတွေ့ပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတိုင်းပြည်ရဲ့ကျွယ်ဝချမ်းသာမှုကလည်းအရေးကြီးပါတယ်ဆိုလိုတာကဟိုကျွန်တော်တို့ဒီလူလက်ကန်းစားများလာတဲ့နိုင်ငံမျိုးတွေမှာဒါဒီမိုကရေစီပေါ်ထွန်းတဲ့ဟာမျိုးတွေရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ urbanization လို့ခေါ်တဲ့ဒီမြို့ပြထွန်းကားလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့ဒါဒီမိုကရေစီဖွံ့ဖြိုးတဲ့သဘောတရားတွေရှိပါတယ်ဆိုတော့ဒါတွေကဟိုကျွန်တော်တို့စီမှာနေနေသေးတယ်ပေါ့နော်ဆိုတော့တခါကြတော့တိုင်းရင်းသားလူမျိုးကွဲပြားမှုဒီဘာသာအယူဆကွဲပြားမှုများရင်တော့ဆိုတော့ဒီနိုင်ငံတွေမှာဒီမိုကရေစီဖွံ့ဖြိုးဖို့အားနည်းတယ်ဆိုတာမျိုးတွေ့ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့စီမှာကပြောမယ်ဆိုရင်လူမျိုးကအရေးအရလဲဒါပြဿနာတွေရှိပါတယ်လူမျိုးရေးအရလဲများတော့ဒါကဒီမိုကရေစီကိုသိအားမပေးဘူးလို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့ institution လို့ခေါ်တဲ့ဒီအဖွဲ့အစည်းစနစ်တွေဒီအစိုးရရန်တရားတွေပေါ့ဆိုတော့ဒါတွေနဲ့ပတ်သက်လို့လည်းဒီမိုကရေစီဖွံ့ဖြိုးရေးကိုသိအားမပေးသေးဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့လိုတိုင်းရင်းသားလူမျိုးစုတွေ sub cultural diversity pluralism တွေသိဖြစ်နေရင်ဒီမိုကရေစီကိုအားမပေးဘူးဆိုတာတော့တွေးရပါတယ်စာချက်မှာလည်းပဲဒါပေမဲ့တချို့နိုင်ငံတွေမှာဥပမာ American တို့ Switzerland တို့အများကြီးအဲ့လိုကွဲနေမဲ့သူတို့ရဲ့တခြားနိုင်ငံရေးစနစ်တွေကဒီဟာကိုထိန်းနိုင်တဲ့အခြေအနေရှိပါတယ်။အိန္ဒိယမှာလည်းဖြစ်တာပဲ။ဒါပေမဲ့သူတို့ကထိန်းနိုင်တဲ့အခြေအနေရှိပြီးတော့ပြန်ပြီးတော့စီးမြအောင်လုပ်သွားနိုင်တယ်။ဆိုတော့မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးယူရုံးကကြတော့ဗိုလ်ချုပ်ဆန်တော်က Unity in Diversity ဆိုပြီးတော့တွေ့ကြော်ခဲ့ရတယ်။မတူညီရေးခွန်အားဆိုပြီးတော့တကယ်တော့အဲ့လိုဘာကြောင့်ဖြစ်မလာပါလဲဆရာ။ဆရာဝန်ခင
်။အခြေအနေပေါ့ဗျာ။အခြေအနေမပေးဘူး။သူကဟိုဗိုလ်ချုပ်ဆန်တော်ကရှေ့လွန်နေတာပေါ့ဗျာ။သူကဟိုဘာလဲလူကရှေ့လွန်ပြီးတော့အခြေအနေကနောက်ကကျန်နေကြတာပေါ့အဲ့တော့ခေဟောင်းအခြေအနေမှာခစ်တေယူစာသုံးလို့မရတဲ့သဘောရှိတာပေါ့အဲ့တခြားကပြောနေပြီဂျပန်မှာတောင်ဟိုလူတစ်မျိုးတည်းရှိတယ်စာတစ်မျိုးတည်းရှိတယ်ဒီမိုကရေစီကျင့်သုံးလာတာကြာပြီဒါပေမဲ့လည်းဂျပန်ပြည်ကရွေးကောက်ပွဲတွေပါကြီးသွားကြည့်အဲ့ဒီခေါင်းဆောင်တွေရဲ့သားသမီးတွေကဝင်ရွေးနိုင်တာပဲလူကိုးကွယ်တဲ့ဝါဒပေါ့ဗျာလူကိုးကွယ်တဲ့ဝါဒကကျွန်တော်တို့အခြေတိုင်းမှာရှိတယ် နောက်ဆုံးပြီးဒေါ်စန်းစုကြည်တက်လာတယ်လေလူကိုကိုယ်တယ်ဝါရဘူကျော်အောင်ဆန်းကိုကိုယ်နေရင်လည်းသူတမီးပါဆက်ကိုကိုယ်ဆိုတဲ့သဘောပေါ့ဗျာအဲ့တော့လောက်တာကောင်းတာမကောင်းတာတော့ဘယ်သာအဲ့ဒီဥစ္စာအခြေခံဂျပန်မှာလည်းအဲ့လိုပဲဝဘူးကြီးရဲ့သားသမီးတဏ္ဍာကာရဲ့သားသမီးသူသားသမီးတွေကလည်းသူဝင်းကျုပ်တွေတည်သွားဂျမအဖေကဘယ်လိုပါဆိုဝင်းယူရေကောက်ပွဲဝင်အဲဝိုင်းမဲတဲ့အဲ့ဒါရရတာပဲအဲ့တော့တကယ်တကယ်ထဲ့တဲ့လူကလည်းဟိုဒီမိုကရေစီသဘောတရားဘယ်လောက်နားလည်တယ်နားမလည်လို့ဆိုတာစဉ်းစားတာမဟုတ်သူလည်းနားမလည်ဘူးအဲ့တော့မဲပေးရတာတော့လွယ်တာပေါ့ဗျာအဲ့ဒီဒီမိုကရေစီသဘောတရားသေးချာနားလည်ပြီးတော့လေ့လာဖို့ဆိုတာတော့ခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမိကျင်တာကအစီအကိုဆက်ကြည့်ရင်အခုဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုတော့နောက်တက်လာမဲ့အစိုးရအခြေအနေရောဘယ်လိုဖြစ်လာနိုင်လဲအဲ့လောက်ကောင်သူနည်းနည်းသုံးသပ်ပေးပါအမျိုးသားရေးသိဆန်တဲ့ဘက်ကိုပဲဥတည်သွားမလားဒါအမျိုးသားရေးနဲ့ပတ်သက်ပြီးတော့သီကံခွင့်လွှတ်တဲ့စိတ်ဓာတ်တွေကျပြန်တဲ့သဘောထားတွေရှိလာပြီးတော့ဒီမိုကရေစီဘက်ကိုပူပြီးအားကောင်းလာနိုင်မဲ့အလားအလာရှိပါရဲ့လားအဲ့ဒီလိုပါတီတွေအနိုင်ရနိုင်မဲ့အလားအလာရှိပါရဲ့လားမိုက်ပါကောင်သူ
ဟုတ်ကဲ့ဟိုခုနဆရာဦးအောင်ခင်သုံးသပ်သွားသလိုပေါ့နော်ဆိုတော့ကျွန်တော်တို့စီမှာက personalized politics ဆိုတာလူပုဂ္ဂိုလ်ကိုပဲအဓိကဦးစားပေးတဲ့နိုင်ငံရေးကဒါလွှမ်းမိုးနေတော့မှရှိပါတယ်အဲ့တော့တစ်ဖက်မှာဘယ်လိုပြန်ဖြစ်သွားပြန်လဲဆိုတော့တိုင်းရင်းသားအုပ်စုတွေမှာလည်းသူတို့က identity politics ပေါ့ဒါကိုပြန်တိုက်ဖို့အတွက်ကသူတို့ကလည်းလူမျိုးရေးအခြေခံဒါတွေကိုပြန်ပြီးတော့ဟိုအခြေပြုကြတဲ့အင်အားတွေဖြစ်နေပါတယ်ဆိုတော့အဲ့တော့ပြည်သူလူထုတွေမဲပေးတဲ့အချိန်မှာဒီယာတွေကိုအခြေခံပြီးတော့မဲပေးနေတော့ကျွန်တော်တို့ကဟိုမူဝါဒပေါ်အခြေခံတဲ့လုပ်ငန်းဆောင်ရွက်မှုပေါ်အခြေခံတဲ့သဘောမျိုးသွားတာကျွန်တော်တို့မှာအားနည်းတဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့အဲ့ဒါတွေကိုပြုပြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီထက်ပိုပြီးတော့ဒီမိုကရေစီမြင့်တင်ရေးတွေလိုပါမယ်နောက်တစ်ခါကျတော့ institution တွေကျွန်တော်တို့အဖွဲ့အစည်းစနစ်တွေပိုအားကောင်းဖို့လူလုံ့မှသာပဲဟိုကျွန်တော်တို့တိုင်းပြည်အခြေအနေအရှိဆက်သွားနိုင်ဖို့လိုမယ်ထင်ပါတယ်ဆိုရင်တော့ကျွန်တော်တို့ဒီအဲမှာပဲတဝဲလည်လည်ရှိအောင်ပါပ
ါဟုတ်ကဲ့ဆရာရနောက်ဆုံးသုံးသပ်ချက်လည်းကြားကြင်ပါလေအဲ့ဒီရှေ့ဒီမိုကရေစီရေးအလားအလာမြန်မာနိုင်ငံမှာကောက်ပါရလားဆရာတမန်ကြောင်းနဲ့ဆင်ကြည့်မယ်ဆိုရင
်အရသာအစိုးရပေါ့ဗျာ NLD ပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အဲ့ဒါမျိုးတွေနောက်တာနေပေါင်းတော်တော်ကြာကြာလေးတက်ဖို့လိုတယ်ဒီနေ့တက်တဲ့လူတွေနောက်လာမဲ့လူကပို့ပြီးတော့ကောင်းလာဖို့အလားအလာရှိရပေါ့အဲ့တော့အဲ့ဒီအလားအလာရှိဖို့ဟာဒီနေပေါင်းများစွာဒီအရသာအစိုးရဆက်ပြီးတော့အုပ်ချုပ်ဖို့လိုတယ်နှစ်ကြာမှာပေါ့ဗျာ
ဥကြစံတာရဲ့မြန်မာယူသုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်အခုတစ်ခါမှာတော့အပတ်စဉ်အောက်စားခဏကိုနားဆင်ကြရမှာပါကိုရနိုင်တင်ဆက်ထားပါရဲ့ရှင
်ဘာသာဗီယိုရဲ့ကမ္ဘာတွင်အောက်စားသတင်းတွေတင်ဆက်ပေးတော့မှာဖြစ်ပါတယ်။စပိန်နိုင်ငံသားဆာဂျီယိုဂါစီယာဟာ The Master Open Golf Champion ဖြစ်ပြီးတော့ပထမဆုံးမေဂျာဖလားကိုရသွားပြီဖြစ်ပါတယ်။အာဆန်နီးပြအာဆန်ဘန်ကကတော့ချီလီတိုက်စမှုဆန်ချက်စာအသင်းမှာဆက်နေခြင်းလဲလို့ပြောလိုက်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့တနင်္ဂနွေနေ့ကပျုံယမ်းမြို့မှာရှင်းပခဲ့တဲ့မြောက်ကိုရီးယားမာရသွန်ပြိုင်ပွဲစတာတွေကိုဒီတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ဒါမှစစ် open ကောက်ဒီပြိုင်ပွဲမှာတော့စပိန်နိုင်ငံသားဆာဂျီယိုဂါစီယာအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်အဂေါစတာမှာကျင်းပတဲ့ဒါမှစစ် open ကောက်ဒီပြိုင်ပွဲ၄ရက်မြောက်နောက်ဆုံးနေ့မှာစပိန်ကဂါစီယာနဲ့အင်္ဂလန်က Justin Rose တို့တမန်ရိုက်ချက်တဲ့ 6 ကြိုက်ရှော့ရိုက်ပြီးတော့တည်ဖြစ်နေတာကြောင့် Sudden Death Playoff ကစားကြတာမှာပထမဆုံးကျင်းပါပဲဂါစီယာကတမန်ရိုက်ချက်တဲ့တစ်ချက်ရှော့ရိုက်ပြီး Justin Rose ကတစ်ချက်ပိုရိုက်တာကြောင့်ဂါစီယာအနိုင်ရသွားတာပါဒါဟာအသက်38နှစ်ရှိဖြစ်တဲ့ဂါစီယာအတွက်တော့ပထမဆုံးမေဂျာဆူဖလားလေးဖြစ်ပါတယ်။ဂါစီယာကတော့သူကုလို့ပထမဆုံးမေဂျာဖလားရလိုက်တဲ့အတွက်ဝမ်းသာတယ်လို့ပြောပါတယ်။အထူးသဖြင့်သူအားကျခဲ့ရတဲ့ကွယ်လွန်သွားပြီဖြစ်တဲ့စပိန်ကောက်သီးအကျော်မော်ဆာဗီဗယ်လက်စတီရိုစ်ရဲ့နှစ်60ပြည့်မွေးနေ့မှာအနိုင်ရလိုက်တဲ့အတွက်အရန်ကိုချီးမြှင့်မိတယ်လို့ပြောပါတယ်ခင်ဗျာ။ဒီတစ်ပတ်စပိန်လာလီဂါမှာရီယယ်မက်ဒရစ်နဲ့အက်တလက်တီကိုမက်ဒရစ်တို့တွေ့ကြကြပြီးတော့တကူးစီစီကြသွားပါတယ်။Real Madrid ကိုကိုပေပေကအရင်သွင်းခဲ့ပြီးတော့ Atletico အတွက်ချီပါကူကတော့ပြင်းထန်တိုက်စင်မှု Griezmann ကပွဲပြီးကနေမှပြန်သွင်းခဲ့တာပါ German Bundesliga မှာတော့ဒီတစ်ပတ်မှာ Bayern Munich နဲ့ Borussia Dortmund တို့ကစားခဲ့ကြပြီးတော့ Bayern က၄ဂိုးတကိုးနဲ့နိုင်သွားပါတယ် Bayern အတွက်ဂိုးတွေကတော့ Ribery ကတကိုး Lewandowski က၂ဂိုးနဲ့ Robin ကတကိုးသွင်းခဲ့ပါတယ်ဒါကြောင့်အမပေးပွဲပြီးဖို့6ပွဲပဲလိုတော့အချိန်မှာ Bayern Munich က68မှတ်ရပြီးဒုတိယနေရာက Leipzig ကို10မှတ်ဖြတ်ထားပါတယ်။ Dortmund ကတော့အမှတ်50နဲ့အဆင့်4နေရာမှာရှိနေပါတယ်ဗျာ။ England Premier League မှာတော့ဒီဘက်မှာအသင်းကြီးတွေအကုန်လုံးနိုင်ခဲ့ကြပါတယ် Tottenham Watford ကို၄-၉မရှိနဲ့နိုင်သလို Chelsea ကလည်းဘုံမောက်ကို၃-၂နဲ့နိုင်ပါတယ်ညနေပွဲစဉ်တွေမှာတော့ Man City က Hull City ကို၃-၂ Liverpool က Stoke City ကို၂-၂ Man U က Sunderland ကို၃-၉မရှိနဲ့နိုင်သွားပါတယ်ဒီဘက်မှာဇာတ်ထိပ်မှာရောက်နေတဲ့အသင်းကြီးတွေနိုင်လိုက်တာကြောင့်မပေးပွဲပြီးဖို့၈ပွဲပဲလိုတော့တဲ့အချိန်မှာ Chelsea က9မှတ်အသားနဲ့ဆက်ပြီးတော့ဦးဆောင်နေပါတယ်Chelsea တင်းကအမပေးကြားမှာဥဆောင်နေတဲ့အချိန်မှာ Chelsea မိဘ Conte ကအီတလီကိုပြန်ပြောင်းမယ်ဆိုပြီးတော့တင်းနေထွက်လာနေပါတယ်။အီတလီအေဂျင့် Andrea Pastorello က Conte ဟာအီတလီကိုပြန်ပြောင်းလာနိုင်တယ်လို့ပြောတဲ့ပုံမှာသူကတော့ Chelsea မှာပဲပြောတယ်လို့ Conte က
I read the interview.
Andrea Pastorello ရဲ့ interview ကိုဖတ်အောင်။သူ့ကိုကျွန်တော်မသိအောင်။ပြီးတော့သူကဘာကြောင့်ကျွန်တော်အကြောင်းကိုပြောနေလဲနားမလည်ပါဘူး။ကျွန်တော်ကတော့ဒီမှာပဲဆက်ရှိနေမယ်လို့ထင်ပါတယ်။ကျွန်တော်ဒီမှာပြောပါရဲဒါကအရေးကြီးဆုံးလို့ကျွန်တော်ထင်တယ်တခြားလူတယောက်ကကျွန်တော်အတွက်ပြောနေတာကျွန်တော်အကြောင်းပြောနေရတာကိုနားထောင်ရတာကျွန်တော်မကြိုက်ပါဘူးကျွန်တော်ကအီတလီမှာနီးပြလုပ်ခဲ့တာကြောင့်ဒီလိုအချိန်မျိုးမှာဒါမျိုးသတင်းထွက်တာပုံမှန်ဖြစ်ဦးဖြစ်စင်ပါသူကကျွန်တော်ကိုအီတလီကိုပြန်လာစေချင်လို့လည်းဖြစ်နိုင်ပါလား
အာစနယ်ဘက်ကိုကြည့်တော့အာစနယ်နီးပြဗန်ဂါရဲ့အနာဂတ်ကမရေရာလားလို့ချီလီတိုက်စစ်မှုစမ်းချက်ရဲ့အနာဂတ်ကလည်းရေရာမှုတော့မရှိသေးပါဘူးဒါပေမဲ့အာစနယ်နီးပြဗန်ဂါကတော့စမ်းချက်စာအသင်းမှာဆက်ရှိနေခြင်းတယ်လို့ပြောလိုက်ပါတယ
်။ I believe that basically.
ဒီကအားဖြင့်တော့သူကဒီမှာဆက်နေသွားခြင်းတယ်လို့တော့ကျွန်တော်ယုံကြည်ပါတယ်။အဲ့တော့ဒါကသူ့ရဲ့ agent နဲ့သဘောတူညီမှုရမရဆိုတဲ့အပေါ်မှာမူတည်တာပါ
။သူ့အနေနဲ့အသင်းမှာဆက်ရှိမရှိဆိုတာဘယ်သူကကြီးညာမလဲဆိုတဲ့အပေါ်မှာတော့ဒါကအသင်းကကြီးညာမှာဖြစ်တယ်လို့ဗန်ဂါကပြောလိုက်ပါတယ်ဗျာ။နောက်ကိုရီးယားမာရသွန်ပြိုင်ပွဲကိုပြီးခဲ့တဲ့ဧပြီလ9ရက်နေ့ကကျင်းပခဲ့ပါတယ်။ပျုံယမ်းမြို့ကကင်မီဆွန်အားကစားကွင်းကြီးကစတင်တားလွှတ်ခဲ့ပြီးတော့အပျော်ရန်အပြေးသမား1100နဲ့ခြေစားပြိုင်ပွဲဝင်အပြေးသမား900ကျော်ပါဝင်ခဲ့ကြပါတယ်။ဒီထဲကအများစုကတော့မြောက်ကိုရီးယားနိုင်ငံသားတွေဖြစ်ပြီးတော့ဒီနှစ်မှာနိုင်ငံသား10ယောက်ဝင်ပြိုင်ခဲ့ပါတယ်။အမျိုးသားပေါ်မှာတော့မြောက်ကိုရီးယားနိုင်ငံသားပတ်ဆိုးက2:14:56နဲ့အနိုင်ရသွားပြီးတော့အမျိုးသမီးပတ်မှာတော့ Joan Oak က2:29:23နဲ့နိုင်သွားပါတယ်။မြောက်ကိုရီးယားဆိုးက2014ကစပြီးတော့နိုင်ငံသားကလာပြိုင်တဲ့ပျော်ရန်အပြေးသမားတွေကိုဝင်ပြိုင်ဖို့ခွင့်ပြုခဲ့တာဖြစ်ပြီးတော့အဲ့ဒီနှစ်ကစပြီးတော့နိုင်ငံသားကနေလာပြိုင်တဲ့တိုင်ပွဲဝင်အရေးတွတ်ဟာလဲတစ်နှစ်ထက်တစ်နှစ်ကိုပိုပြီးတော့တိုးလာနေပါတယ်
ပြန်နိုင်တဲ့ဆက်ထားတဲ့အားကစားခဏကူနာဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကနေပုံတွင်းနဲ့ညပိုင်းစီးရီးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်
။ပြည်ကနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကစစ်ပကဲဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုပါဝင်ပြည်သူစုံစမ်းစစ်ဆေးဗျူ FBI အကြီးကြီးရဲ့ဆောင်ရွက်ချက်တွေကိုပြန်လည်ကြမ်းတာစစ်ဆေးနေပါတယ်။သမ္မတဒေါ်နယ်ထရမ့်အနိုင်ရသွားခဲ့တဲ့နိုဝင်ဘာလယူကောက်ပွဲမှာရုရှားနိုင်ငံအင်တာနက်ဟက်ကာတွေဂျောင်းဝင်နှောက်ယှက်မှုတွေကိုစုံစမ်းမှုတွေနဲ့ပတ်သက်ပြီးထက်လွှတ်တော်တရားရေးကော်မတီရှင်းမောက်ကဒီကနေ့ကြမ်းတာပွဲမှာတော့ FBI ညွှန်ကြားရေးမှူး James Comey ပြင်းထန်တဲ့မေးခွန်းတွေနဲ့ရင်ဆိုင်နေရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါလက်စတိုင်းသမ္မတမာဟ်မူဒ်အဘတ်စ်တို့ပထမဆုံးအကြိမ်ဖြစ်အင်ဗီယိုမှာဒီကနေ့တွေ့ဆုံမှုရှိပေမဲ့တန်တမာရေးအရာထူးထူးခြားခြားရလဒ်တွေဖက်ပေါ်လာဖို့မျှော်လင့်ချက်တွေကတော့အားနည်းနေပါတယ်။သမ္မတထရမ့်ကတော့အစ္စရေးနဲ့ပါလက်စတိုင်းကြားညီချင်းရေးမရနိုင်စရာအကြောင်းမရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုထားတာပါ။ပါလက်စတိုင်းသမ္မတကလည်းသမ္မတထရမ့်လက်ထက်မှာဆက်စပ်နေတဲ့ချီချမ်းမြင့်နေဖြစ်တဲ့ပြည်ကတ်တွေအဆုံးသတ်နိုင်မဲ့သမိုင်းဝင်သဘောတူညီချက်ရမယ်အလားအလာတွေရှိတဲ့အကြောင်းပြောဆိုထားတာပါ။မရှိနိုင်ငံကမကတာလုပ်ပြီးကာဇက်စတန်နိုင်ငံမှာမနက်ပိုင်းခြားသာပြည်နယ်တွေနှစ်ရက်ကြာချင်းပါမယ်စီးပွားငင်းငယ်ဆွေးနွေးပွဲကိုလေ့လာသူဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကိုယ်စားလှယ်တူးတက်ရောက်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့မနက်ပိုင်းလူသွားလူလာများတဲ့အချိန်မှာဖြစ်ခဲ့တဲ့အထူးကံဘုံးကွက်တက်ခတ်မှုကြောင့်လူရှိဦးထက်မနည်းသေဆုံးပြီး25ယောက်လောက်ဒဏ်ရာရရှိသွားတဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။တက်ခတ်မှုတွေအဲအစ်စတန်စွေးချောက်ဘက်ကတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်။တက်ခတ်မှုကြောင့်အနီးနားမှာရှိတဲ့ထိခိုက်ဒဏ်ရာရတဲ့အရာသူတွေမှာအရသာတွေအများစုပါဝင်ကြတာပါ
။တင်းကျကျကိုကိုအောင်လင်းဦးကကြီးညာပေးကြတာပါ။ဒီညာအတွက်စင်ထုတ်လို့ရမှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကဲလ်ဒူဗင်စကီဖြစ်ပါတယ်။ကျွန်မအီတန်ဆန်ပါရှင်။ VOA American တန်မနက်ဖြန်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီနေ့ခွန်အချီ9.24/40/48/50အပြင်ဖိုင်လမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။Thank you.
This program has come to you from the Voice of America, Washington.